ဒီတရားသိခွေသည်အမှတ်246ငင်းဆောင်8စိတ်ကမ်းလာလန်းနေဥဝင်းမြတ်ဒေါ်သန်းမြတ်နဲ့ဥခေမောင်သားဒေါက်တာဒေါ်သန်းရွှေမိသားစုတို့၏နေအိမ်၌ဆရာတော်ဦးဇော်တိကကြွားရောက်ဟောကြားတော်အပ်သောတရားတော်
တော့အခုတရားကြီးတွေဓမ္မကြီးတွေမှာအလုတ်အင်တာများကြတယ်စီးပွားကြီးတွေအလုတ်တရားလည်းပဲအရင်နဲ့မတူဘူးအများကြီးပိုလုတ်ကြတယ်အဲ့တော့ခေတ်ခါကာလကူကအရင်လိုအေးအေးဆေးဆေးပုံမှန်နေလို့ရတဲ့ခေတ်ခါကာလမဟုတ်တော့ဘူးအရင်ထက်အများကြီးပိုလို့ရတော့အများကြီးစိတ်လည်းပိုပင်ပန်းတယ်အဲ့ဒါလို့စိတ်ပင်ပန်းတာကိုတနည်းနည်းနဲ့တတ်တာအောင်မလုပ်နိုင်လို့ရှိရင်ကြရင်အဲ့ဒီစိတ်ပင်ပန်းတဲ့အတွက်ကြောင့်ကိုပဲခန္ဓာကိုယ်မှာလည်းပဲကျန်းမာရေးချို့တဲ့ဓာတ်တွေပါလို့ဖြစ်လာတယ်လို့စိတ်မှာလည်းပဲကျန်းမာရေးချို့တဲ့မှုတွေပါလို့ဖြစ်သွားနိုင်တယ်နော်စိတ်ပင်ပန်းလုံးပြီးတော့ nervous breakdown ဖြစ်တယ်ဆိုတာမျိုးတွေဟာကြားဘူးမှာပဲတော့တဏှိတာအတွင်းမှာသွာလာလုခင်နေကြတာမှာခုစိတ်နဲ့မတည့်တာတွေအလိုမကျတာတွေအဆင်မပြေတာတွေဆိုတာအများကြီးပဲတွေ့ရကြည့်ပါမယ်လူလောကမှာလှုပ်ရှားသွားလာတဲ့ကမှာအစင်မပြေတာမတွေ့အောင်ရတော့နေလို့ကိုမရပါဘူးလောကရဲ့သဘာဝကအစင်မပြေတာအများတန်းရှိနေတာပဲအဲ့တော့လောကကြီးကကိုစိတ်တိုင်းကြဘယ်တော့မှဖြစ်မှာမဟုတ်ဘူးအဲ့လိုစိတ်တိုင်းကြမှဖြစ်တာကိုပဲကိုကမနေတတ်လို့ရှိရင်အများကြီးစိတ်ပင်ပန်းမယ်စိတ်ရှင်းနေတယ်အဲ့တော့နေတတ်ဖို့ပဲလိုတယ်ပြင်ပလောကကြီးကိုကိုလိုလိုဖြစ်အောင်ပြောင်းလဲကြည့်လို့မရနိုင်ပါဘူးအမှန်တန်ကျူးစားရင်နည်းနည်းတော့မြင်ရမလားတော့မပြောတတ်ဘူး။ဒါတော့မှသိမပြောနိုင်ဘူး။တို့တော့ကိုယ်စိတ်ကိုယ်ကိုသိပြီးတော့သတိလေးနဲ့ဉာဏ်လေးနဲ့ကြည့်ပြီးတော့ပြည့်ပြည့်နိုင်နေဆိုရင်တော့တဖြည်းဖြည်းစိတ်ပြည့်နေမှုအေးချမ်းမှုရင်းကျက်မှုဟာပို့ပြီးတော့ရလာနိုင်မှာအမှန်ပဲ။အဲ့တော့ဘဝရဲ့ညီသေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်ဒီစီဥစ္စာပြည့်စုံတာစားဝတ်နေရေးပြည့်စုံတာလည်းပဲဘဝရဲ့အီတွေတနည်းအားဖြင့်မြင်မာတာပဲ။ပစ္စည်းဥစ္စာအင်မတန်ချို့တဲ့နေတဲ့လူစားဝတ်နေရင်အင်မတန်ချို့တဲ့နေလူပါ။စားဖို့တောင်းမှအနိုင်နဲ့ချိန်လို့ရှိရင်အဟာချို့တဲ့လူရမှရလက်ထိခိုက်မှာပဲ။စားဝတ်နေရင်ချို့တဲ့လူလည်းပဲအစုမှစိတ်ဆင်းရဲမှုဆိုတာဖြစ်ဥ့မှာပဲ။နော်အဲ့တော့စားဝတ်နေရင်ချို့တဲ့လူရှိရင်ကျန်တဲ့ကျန်းမာရေးတို့လူရေးတိုင်းရေးကုသိုလ်ရေးလူမှုရေးပညာရေးအပါဝင်ဆက်ဆက်ရေးဟာချို့တဲ့နိုင်တာပဲ။ကြောင့်သာဝဏေဆိုတာအရေးတော့ကြီးပါတယ်သို့တော့သာဝဏေတခုတည်းပြည့်စုံုံနဲ့ဘဝရဲ့အရေးတွေဟာပြည့်စုံပြီလို့မပြောနိုင်ဘူးကျမ်းမာကြီးလည်းကောင်းမှစိတ်လည်းချမ်းသာမှုရှိအောင်မှမိသားစုနဲ့လည်းပဲဟိုတိုက်တိုက်ဝုန်းဝုန်းပျော်ပျော်ရှင်ရှင်လည်းပဲနေဖို့ရအချိန်ရှိအောင်မှအဲ့လိုအဖက်ဖက်ကပြည့်စုံမှလားဘဝရဲ့ quality ဘဝရဲ့အရေးတွေဟာမြင်ပါတယ်လို့ပြောနေတယ်ပတ်စံတခုတည်းချမ်းသာရုံနဲ့life ရဲ့ quality ဘဝရဲ့အရေးအတွေးဟာပြည့်စုံပြီလို့မပြောနိုင်ပါဘူး။ဒါကြောင့်ကိုယ်ဘဝနဲ့ပတ်သက်ပြီးတော့စဉ်းစားကြတဲ့အခါမှာတစ်ဖက်ဆောင်းနေမဖြစ်အောင်စဉ်းစားတတ်ဖို့အင်တန်ရေးကြည့်ပါလေ။တချို့လူတွေကအလုပ်ကိုအင်တန်ကြိုးစားတယ်။အလုပ်ကတော့အင်တန်အဆင်ပြေပါလေ။အများကြီးတိုးတက်ပါလေ။ဒါပေမဲ့ကံတဲ့ဘက်ကအကုန်လုံးဆုတ်ရသွားတယ်။ဤတဲ့ဒကာကြီးတယောက်စီးပွားရေးအများကြီးလုပ်ပါလေ။စီးပွားရေးအဆင်ပြေလုံးလို့လုပ်ငန်းတွေကိုအများကြီးတိုးချက်ရတယ်။တိုးချက်ရလုံးတဲ့ခါကျတော့မွန်းလင်းကမိုးချုပ်ထိအောင်လုပ်လို့ရတယ်။မနေ့လင်းနေတဲ့တပြင်းနဲ့သူအိမ်ကနေထွက်သွားတယ်။နေ့လည်နေခြင်းနဲ့အိမ်ပြန်ပတ်သွင်းစားနေတယ်။အပြင်မှာပဲသာမိုးချုပ်မှ9နာရီလောက်မှအိမ်ပြန်လာလိမ့်ရှိတယ်။အိမ်ရောက်လာရင်တနေ့ကုန်လုပ်လို့ရတာပင်ပန်းလုံးလို့ဘာမှမလုပ်နိုင်တော့ချက်ချင်းအိပ်ရတဲ့သွားပြီးအိပ်တော့လာတယ်။တရင်တို့မှ9နာရီလောက်ကြာမှထပြီးတော့ထမင်းစားတယ်။ထမင်းစားပြီးရင်မလုပ်လဲဆိုတော့တဏီကုံလုပ်ငန်းတွေကနေရလာတဲ့ပါလာတဲ့စည်ရင်းတွေဖြတ်ပိုင်းတွေကိုအဲ့ဒါည7နာရီ7နာရီအထိစည်ရင်းထိုင်လုပ်ရတယ်။အဲ့လိုလုပ်ပြီးမှတခါမနေ့စောကြီး9နာရီလောက်ထပြီးတော့နင်းနေအလုပ်ကိုသွားတာပဲ။အိမ်ကမိသားစုနဲ့စကားပြောဖို့ချိန်၊သူ့သားသမီးနဲ့စကားပြောဖို့ချိန်သူ့မှာမရှိဘူး။အဲ့လိုမရှိတော့သားသမီးတွေကတော့သူအိမ်ကအိမ်သူသတိရောဟိုနည်းနည်းစိတ်မချမ်းသာဖြစ်တာပေါ့လေနော်ရိုးရိုးလေးပြောရမယ်ဆိုရင်တော့ အေးစီစီပြောဖို့သူ့ရအချိန်မှမရဘူးမေတ္တာကိုမရဘူးဖြစ်သွားတယ်မေတ္တာငတ်လို့ဖြစ်တယ်တာသမီးတွေကလည်းမေတ္တာကငတ်တယ်သူ့အိမ်သူဇနီးကလည်းပဲမေတ္တာငတ်တယ်အဲသူသမီးဆိုင်တော်တယောက်တည်းစားရတာပဲတဲ့နော်သူခင်ပွန်းပြန်လာတဲ့ပြောင်းသူမစောင့်နိုင်တော့အဲ့ဒါလို့မိသားစုနဲ့ပတ်သက်ပြီးစိတ်ခံတာမှုသာယာမှုပျော်ရွှင်မှုမရှိတော့ဘူးအဲတင်းနဲ့ပြောရင်တော့သူဇနီးကအဲ့ဒီအကြောင်းကိုပြောပြီးငိုတာပဲပတ်စံကြီးတော့အများကြီးရှိပါတယ်တဲ့အလုပ်တွေကတော့အမှန်ဆင်ကြည်ပါတယ်တဲ့ဒါပေမဲ့စိတ်ထဲမှာစိတ်ခံတာမှုမရှိပါဘူးအဲ့တော့ကို့ဘဝကိုစဉ်းစားလိုက်ခါမှာအဲ့ဒါလို့တစ်ဖက်ဆောင်နေမဖြစ်အောင်အများကြီးတတိထားဖို့လိုလိမ့်မယ်အဲ့တော့အခုခေတ်ကအမျိုးမျိုးအပြောင်းလဲတွေဖြစ်နေတယ်အပြောင်းလဲတွေကဒီကများလို့လို့လူတွေကတခါကလေးရှိ့ကိုဘာဖြစ်မလဲဆိုတာကိုမသိဘဲနဲ့စိတ်ကိုပြီးတော့ပြန်ပန်းရအဲ့ဒါလေးကိုနည်းနည်းလေးပြောကြည့်ပါ
We have to condition ourselves to chaos. Chaos is the English word.
See, now come here. The Yamada said, "What is chaos?" Look,
conditions are going to be changing at a faster pace in the future.
Anaga kalama, atini dia, ubi do atini niya, jiang le doa le ni. Aku bama bima lengan ni bima, belau jiang le di sini. Belau niyan le, sengaja no, emjam niyan ni jiang le dia.
တချို့ဆိုလိုက်လို့တော့မပြီးဘူး The pendulum swings are going to be wider pendulum ဆိုချိန်ဒီကိုပြောတာနော်အဲနိုင်ချိန်ဒီကြီးလို့ပဲဆိုတော့နိုင်ချိန်ဒီဟာဟိုဘက်တစ်ဘက်ကိုညွေ့နေတာရမ်းနေတာဟာအရင်ကနဲ့မတူတော့ဘူးအရင်ကတည်းကပို့ပြီးတော့အဝေးကြီးကိုဆင်းတူတာလွှဲတယ်လို့ဖြစ်နေပြီအရင်တော့ဒီနားလေးမှာကပ်ပြီးတော့ပဲနည်းနည်းလေးလွှဲတယ်အခုအဝေးကြီးကိုလွှဲတယ်သူကတင်စားပြီးပြောတာနော်အဲ့တော့ဘဝမှာအပြောင်းလဲတွေကအများကြီးဖြစ်လာနေတယ
် structures and environment will change
structure ဆိုတာကလုပ်ငန်းတစ်ခုမှာအစဉ်အဆက်လုပ်ပုံကိုင်ပုံတွေနော်ဖွဲ့စည်းပုံတွေအမျိုးမျိုးဟာပြောင်းလဲသွားလိမ့်မယ်ပတ်ဝန်းကျင်ကလည်းပြောင်းလဲသွားလိမ့်မယ်အဲ့တော့ပတ်ဝန်းကျင်အတိုင်းမှာအခုပြောင်းလဲနေတာတွေအများကြီးတွေ့ရတယ်ရန်ကုန်မြို့ကိုတစ်ခေါက်နဲ့တစ်ခေါက်ပြန်လာရင်မတူတာတွေအများကြီးတတိထားမိတယ်
Governments and along with them our laws will be sinking from one extreme to the other from election to election.
အစိုးရအဖွဲ့တွေကလည်းပဲအပြောင်းလဲတွေဖြစ်တတ်တယ်။ဥပဒေတွေကလည်းပဲအပြောင်းလဲတွေဖြစ်တတ်တယ်။ဒါဟာတစ်ကမ္ဘာလုံးမှာဖြစ်နေတာနော်။ဒါကြီးတို့လေ့လာကြည့်ရင်ဂျပန်နိုင်ငံမှာလည်းဒီလိုပဲဖြစ်တယ်။အီတလီနိုင်ငံတို့တို့လည်းဒီလိုပဲ။အစိုးရအဖွဲ့တွေအပြောင်းလဲတွေအများကြီးဖြစ်တယ်။ဥပဒေတွေအပြောင်းလဲအများကြီးဖြစ်တယ်။အဲ့တော့အဲ့လိုအပြောင်းလဲတွေကြားရမှာလူတွေကဘာလို့အမှန်မသိဘူးနဲ့ဖြစ်ဖြစ်သွားတတ်တယ်။ဒါဟာဒီခေတ်ဒီခါမှာတကဘာလုံးမှာဖြစ်နေတဲ့အခြေအနေပဲအကြောင်းဒီစာအုပ်ကဂျာမနီကရေးလိုက်တဲ့စာအုပ်အင်္ဂလိပ်လိုဘာသာပြန်ထားတာဖတ်ကြည့်လိုက်တော့တကဘာလုံးကိုခြုံပြီးထားတာဖြစ်နေတယ်နော်အဲ့တော့သူတို့မြင်ထားတဲ့အချက်လက်ကအခြေခံပြီးတော့ကိုယ်တိုင်ကြီးကိုယ်ဘဝတွေမှာဖြစ်နေပုံပြောင်းလဲနေပုံကိုဉာဏ်ကြီးကြီးနဲ့အပေါ်စည်းရနေကြည့်တတ်ဖို့လိုတယ်အခုခေတ်ကအပေါ်စည်းရကြည့်နိုင်မှပဲနည်းနည်းအထင်ကြီးနေနော်အမြင်ကြည်ကြည်အပေါ်စည်းကနေမြင်နေအောင်ဘဝကိုကြည့်ရမယ်
The clarity, security, and convenience of a social order that remains stable over long periods of time will no longer exist.
Chirunga bhamasu, tuanetu, pungde le chenne, no? Sikanda jali chenne, chenne le, bhamasai shouziyami chi. Bekesa bilo loware sura, lidhainu loware tine. Nela inle bhamasu titikya pione, dikesa bilo loware. Chenne le.အခုခင်ဗျာဘယ်ကိစ္စဘယ်လိုလုပ်ရလဲဆိုတာမင်းသူလက်သိမသိဘူးကိုလက်သိမသိဘူးမှန်းပြတော့လုပ်နေရတယ်ရမ်းပြတော့လုပ်နေရတယ်ဘာမှမသိကြဘူးနော်အဲ့တော့ security မရှိဘူးနော်စိတ်ချရမှုလုံခြုံမှုဆိုတာမရှိဘူးအင်မတန်စွန့်စားရတယ်နေရာတရေနဲ့လုပ်နေရတာပဲအဲ့တော့အရင်တုန်းကလို့ပုံမှန်အကြာကြီးနေတဲ့အတိုင်းဝိုင်းခေတ်ကာလဆိုတာမရှိတော့ဘူးပြီးသွားပြီပုံသွားပြီနော်will no longer exist.
ไอ้กาละไม่ฉิดหรอกกุมทวาย The normal state of affairs will be rough seas.
เออ rough seas ဆိုတာပင်လယ်မှာလိုင်းတဘိုးတွေထနေတာကိုခေါ်တာเนาะမုန်တိုင်းထလို့လိုင်းတဘိုးထနေတာ။အဲ့တော့အခုခေတ်ကာလဆိုတာအပြောင်းလဲအင်တန်မြန်လုံးလို့လိုင်းထနာနဲ့တူပါလေ။ငင်းငင်းတက်တက်ဆိုတာမရှိတော့ဘူး။ဒါကြောင့်အဲ့ဒါကိုကအခုခေတ်အပါဝင်ရှိနောက်ခါကာလမှာဒါဟာဒီတိုင်းပဲသွားတော့မှာပဲ။ဒီတော့ကလို့ဟိုတက္ကမကြီးတို့ငယ်တုန်းကလို့ဘာမှတိတ်အကြောင်းလည်းမရှိဘူး ကိုလို့ဆရာရှိရလေးနေ့စဉ်ပုံမှန်လေးလုပ်တော့နေ့စဉ်ကိုအိမ်မှာကိုချက်ပြုတ်စားတော့ပြီးအေးချမ်းရနေရတဲ့ခင်မျိုးကကုန်သွားပြီ။နောက်ခေတ်လူငယ်တွေရဲ့ဘဝဟာပို့ပြီးတော့လိုင်းတဘူထန်တယ်ပို့ပြီးတော့ကြမ်းတမ်းတယ်။ဒါကမတိကျူးကျုံပြုတ်ပြီးတော့ဟန်လုပ်ပြီးတော့နေထားလို့မရဘူးနော်။မတိဟန်ဆောင်ပြီးတော့မေ့ပြီးတော့ခလေးဆန်ဆန်လေးနေမယ်ဆိုရင်တကယ်အရေးနဲ့ကြတော့ကျူးတင်ပြင်ဆင်မှုမရှိတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်မှာပဲ။အဲ့တော့ကြောက်မနေဖို့အရေးကြီးတယ်။ဒါဟုတ်တိချာတိပြီးတော့နားလေပြီးတော့ကြိုတင်ပြင်ဆင်ထားဖို့အများကြီးကြီးပါလေ။အဲ့တော့ဒီဖုန်းကြီးကပြိတ္တဆုံးပြီးတဲ့ကပြောတဲ့ကမှာအများအားလူတွေရဲ့ဘဝအကြောင်းကိုဖျက်ပြောလေးရှိတယ်။ဘဝကိုအတိတ်တည်းရှိရှိတန်ဖိုးရှိရှိအနှစ်သာရပြည့်ပြည့်ဝဝငင်းငင်းချင်းချင်းစိတ်ကျင်နဲ့မှုလည်းရအောင်ဘယ်လိုနေသွားရမလဲဆိုတာကိုအများအားပြောလေးရှိပါလေ။ဒီလိုပဲအင်မတန်ရှုပ်ထွေးပြီးတော့ဗျာမတာဖြစ်နေတဲ့ခေတ်ကာလကြီးမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရှိအောင်ဘယ်လိုနေသွားမလဲမတည်ကြတဲ့နေရတဲ့အလုပ်တွေကိုလုပ်နေရင်ကြတာပဲစိုးရိမ်မှုပူပန်မှုတွေနည်းအောင်ဘယ်လိုနေသွားကြမလဲဒါဟာနိလရှာမဖြစ်မလို့ခုနကပဲဦးမြင့်ပြောတယ်သူစိတ်ထဲမှာတောကအင်တာများတယ်ဒီလောက်ကြီးတောကများနေနောက်10နှစ်လောက်ကြာရင်ဘယ်နဲ့များနေမလဲအဲ့တော့အလုပ်ကတော့မလုပ်လို့မဖြစ်ဘူးနော်လက်ပိုက်ပြီးတော့ထိုင်နေလို့မဖြစ်ဘူးလုပ်တော့လုပ်ရမှာသို့တော့လုပ်နေရင်လည်းပဲဒီလောက်ကြည့်တော့ကမများအောင်ဘယ်လိုလုပ်မလဲအဲ့ဒါနီလန်းကတော့ရှားဘူးရှားမှဖြစ်တယ် The ground on which we stand is going to become soft under our feet ကိုရက်နေတဲ့မြေကြီးဟာအရင်လိုအခိုင်အမာကြီးမဟုတ်တော့ဘူးပြော့သွားပြီ။အဲ့တော့ तू ကတင်စားပြီးပြောတာနော်။အရင်တော့ကကိုရက်တီရနေရာခိုင်ပါတယ်စိတ်ချရတယ်။ဘာမှလှုပ်လှုပ်เสียမလို့ရွှေ့เสียမလို့တည်ငြိမ်မှုရှိတယ်နော်။အောက်ကခိုင်ပါနေတော့ဒီမှာရက်နေလို့ရှိရင်ငြင်းငြင်းလေးရက်လို့ရတယ်။အခုခေတ်ကကိုရက်တီရနေရာမခိုင်ပါဘူး။ပြော့နေတယ်နော်။ကို့ဘဝကို့ဘူးလုံးနေတဲ့အလုပ်ကိုင်းတွေကို့မှာရှိနေတဲ့အခြေအနေတွေဒါတွေဟာအများအားဒီလိုပဲသွားမယ်လို့ဘယ်လိုမှစိတ်ချလို့မရတော့ဘူး။အများအားလှုပ်ရှားနေတယ်ပြောင်းလဲနေတယ်ပြော့နေတယ်အရင်လိုမမာတော့ဘူး။တင်စားပြီးပြောတဲ့အစ်ကို Chaos will become the normal state of affairs ကျူတင်ခံမှလို့မရဘဲနဲ့နော်ဂျုံကနေအခြေအနေတွေကြောင်းသွားတာမျိုးဟာဒါဟာဖြူးဖြစ်စင်ပဲဖြစ်တော့မှာ normal affairs ဆိုတာဖြူးဖြစ်စင်ပဲဖြစ်တော့မှာဒီလိုဖြစ်ရကောင်းလားလို့စိတ်ညစ်နေကြနေတော့နော်စိတ်ညစ်လို့မရတော့ဘူးမထင်တာတွေကအများကြီးဖြစ်တော့မှာ Chaos is the collapse of order order ဆိုတာသူ့အတူစီကံကြလေးဖြစ်နေတာနော်ပုံမှန်လေးစည်းကမ်းတရားလေးဖြစ်နေတာကို order လို့ခေါ်တယ်နော် chaos ဆိုတာကအဲ့ဒီ order collapse ဖြစ်သွားတာ order မရှိတော့ဘူးပုံမှန်လေးဖြစ်တယ်ဆိုတာခုခေတ်မှာမရှိတော့ဘူး conditions will become less ordered အခြေအနေတွေကပုံမှန်ဖြစ်တာကြာလင်နေလေဖြစ်သွားလိမ့်မယ်နော်ချက်ချင်းပြောင်းသွားလိမ့်မယ် the exact opposite of a given situation will suddenly present itself ကိုလက်ရှိကြုံတွေ့နေရတဲ့အခြေအနေနဲ့ချောင်းမြောင်ကြီးဆန့်ကျင်နေတဲ့အခြေအနေမျိုးဟာမျိုးကနေဖြစ်ချင်းဖြစ်လာမယ် changes will come crashing down upon us without any prior warning ကျူတင်ပြော့တတိသေးတာမရှိဘဲနဲ့အပြောင်းလဲတွေဟာမျိုးကနေရောက်လာလိမ့်မယ် so we are going to have to learn to preserve our quality of life in situationsthat are characterized by chaotic events and a lack of continuity. အဲ့ဒီလိုပုံမှန်လေးတွားနေတဲ့အခြေအနေမျိုးမရှိတော့တာမျိုးညုံနေဖြစ်ချင်းအပြောင်းလဲတစ်ခုဖြစ်လို့ဖြစ်ပေါ်လာတာမျိုးအဲ့လိုအဖြစ်မျိုးကြုံတွေ့နေရတဲ့ခေတ်ကြီးမှာကိုယ့်ဘဝရဲ့အရေးသေးကိုယ့်စိတ်ရဲ့ကြည်နီမှုအေးချမ်းမှုပြည့်မသွားအောင် preserve ဆိုတာဒါကိုထိန်းသိမ်းထားဖို့နော်ပြည့်မသွားအောင်ဘယ်လိုလုပ်ရမလဲဆိုတာကိုနော် we are going to have to learn ဒါကိုနီးလန်းကြာရမယ် have to ဆိုတာမရှာရင်မဖြစ်ဘူးလို့ပြောတာနော် we are going to learn လို့မပြောဘူးနော် we are going to have to learn ဒါမလုပ်ရင်မဖြစ်ဘူးလို့ပြောနေတာနော်အဲ့တော့ဒီလိုမလုပ်ပဲနဲ့ဒီလိုဖြစ်ချင်တိုင်းဖြစ်နေတဲ့အပြောင်းလဲတွေအမတန်မြန်နေတဲ့ခေတ်ကြီးမှာစိတ်ကြည်ငြိမ်အောင်အေးချမ်းအောင်ဒီနည်းနဲ့မလုပ်ပဲနဲ့ဒီတိုင်းသာဆက်သွားမယ်ဆိုရင်ဒီဓာန်ကိုဒီစိတ်ကတာချိတ်ခံနိုင်မှာမဟုတ်ဘူး။ဒီနေ့တော့ဒီစိတ်ကချုံးကြသွားနိုင်တယ်နော်။ တဲ့တဲ့ပြောရင်တော့ nervous breakdown ဘာလို့ဖြစ်နိုင်လဲမစင်စားတတ်အောင်မကြံတောင်းဖြစ်သွားနိုင်တော့တယ်ဖြစ်သွားနိုင်တယ်စိတ်ကြည်လင်မှုအေးချမ်းမှုမရှိဘူးနဲ့သောတာတွေများလာလို့ကိုယ့်ကိုယ်ယုံကြည်မှုမရှိတာမျိုးဖြစ်သွားနိုင်တယ်ဘာလို့အမှန်မသိဘဲနဲ့စိတ်ဓာတ်ကျတာမျိုးဖြစ်သွားနိုင်တယ်အဲ့ဒီလူဟာဘာလို့အမှန်မသိရင် depression ဖြစ်တာလဲဘာလို့အမှန်သိပြီးတော့လုံနေလို့ရှိရင်ပြင်မမိမဲ့ depression မဖြစ်ဘူးစိတ်ဓာတ်ကျမှာပေါ့တော့ကြံရမရဖြစ်ပြီးတော့ဘာလို့အမှန်မသိတော့ဘူးဆိုရင်တော့စိတ်ဓာတ်ကကျသွားတယ်အဲ့ဒီလိုစိတ်ဓာတ်ကြမသွားပါဘာနေ့စဉ်ကိုယ်စိတ်ကိုကြည်လင်မှုအေးချမ်းမှုရှိအောင်အမြဲတမ်းလေ့ကျင့်နေရမှာနော်နေ့စဉ်ဆိုလို့ဒီနေ့တစ်ချိန်လောက်နဲ့တော့မရတော့ဘူးနော်အဲ့တော့မနေ့တစ်ချိန်လောက်သတိပဋ္ဌာန်တရားကိုအထုပ်ဖို့လိုမယ်ထိုင်ပြီးတော့ရနိုင်သေးတယ်ဆိုရင်ညနေတစ်ချိန်လောက်ထိုင်ပြီးတော့တရားထုပ်ဖို့နော်ညမအိတ်ချိန်တစ်ချိန်ထိုင်ပြီးတော့တရားထုပ်ဖို့ဘယ်လောက်ပဲအချိန်ပေးနိုင်ပေးနိုင်ရောနိုင်ဝဲပေးနိုင်ရင်လည်းမစိုးပါဘူးမိနစ်40 45မိနစ်လောက်ပြီးနိုင်ရင်လည်းတော်တော်လေးအကျိုးများပါတယ်။တနင်္လာလောက်ပြီးနိုင်ရင်ဆိုရင်တော့အင်တန်ကောင်းပါတယ်။အဲ့ဒီလိုအချိန်ပြီးနိုင်တဲ့အခါမှာဒီနေ့3ချိန်လောက်ထိုင်ပြီးတော့အေးအေးဆေးဆေးတရားအထုတ်ပြီးတော့ကျန်တဲ့အချိန်တွေမှာလည်းပဲတတိလက်လို့မနေဘဲနဲ့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတာတစ်ခုခုကိုသိနေဖို့ကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်လာတာထင်ရှားတာတစ်ခုခုကိုသိပြတော့နေဖို့ဒါလေးကိုအလေးတင်လို့မှဖြစ်တယ်ခန္ဓာကိုယ်ဆိုတာကသိဖို့ရပို့ပြီးတော့လွယ်ကူပါတယ်။ဒါကြောင့်ခန္ဓာကိုယ်မှာထင်ရှားတာကိုရတဲ့လောက်တတိကားပုံနေဖို့စိတ်ထဲမှာတောကဖြစ်เสียစိတ်ညစ်เสียပူပန်เสียတွေကိုတွေးလာပြီဆိုရင်လည်းအဲ့ဒါကိုမြန်မြန်သိလိုက်ဖို့စိတ်ဆိုတာပူเสียကိုတွေးတဲ့အချင်းရှိနေတဲ့လူဟာအဲ့ဒီပူเสียပဲအများအန်းတွေးနေတာပဲတွေးဖို့မလိုလဲပဲသူကတော့တွေးနေတာပဲအချင်းပါနေတာဘယ်အရာဖြစ်ဒီအချင်းဆိုတာရှိတယ်အဲ့ဒီအချင်းကိုဒီလိုနဲ့ကပ်ပြီးတော့သိလိုက်ဖို့ပထမအဆင့်ပဲချက်ချင်းဖြောက်လို့ကတော့ရကြမှာရ။တတိငယ်တိပြီးတော့ပဲသူ့ပထမဖြောက်လိုက်တာ။သူ့ဖြောက်လိုက်လို့ရှိရင်စိတ်ကနည်းနည်းလေးကြည်လင်အေးချမ်းပြီးတော့စိတ်ထမဖြစ်ပေါ်နေတဲ့တင်းတင်းကရော့သွားလိုက်တယ်နော်။စိတ်ထမတင်းနေတယ်ကြက်နေတာတွေကတဖြည်းဖြည်းရော့သွားလိုက်တယ်။အဲ့လိုရော့သွားလို့ရှိရင်နေတာခင်တာရှိသွားတယ်နည်းနည်းစိတ်ကြည်လင်အေးချမ်းမှုရသွားလိုက်မယ်။အဲ့တော့လုံနေတဲ့အခါမှာလည်းပဲဘာလုပ်ပဲလုပ်နေလို့လေအဲ့ဒီအလုပ်ကိုတိပြီးတော့လုပ်ဖို့အခုလမ်းမှာကားနဲ့လာရင်းနဲ့ဒါကြီးတွေလည်းအလေးကျင့်နေလည်းရမလို့ဘူးသေးရင်လည်းပဲလုပ်ဖို့အောင်ဆိုပြီးတော့ကာမောင်းရင်းနဲ့တတိနဲ့မောင်းမှုဆိုတာလေးကိုပြောပြအပ်ခဲ့တယ်နော်။အဲတော့တခါကြီးတယောက်ကပြောတာကသူ့မှာတရားထုတ်ဖို့အချိန်မရှိပါဘူးပြီ။အဲဒီကာမောင်းနေနေတုန်းမှာပဲရတဲ့လောက်ကိုတတိနဲ့ကပ်ပြီးတော့လုပ်မယ်ဆိုရင်နည်းနည်းတော့ရပါလေ။လက်ကလှုပ်နေတာခြေထောက်ကလှုပ်နေတာသိနေလို့ရတယ်။မျက်စိကရှေ့ကိုကြည့်နေတယ်တခါကြီးဘေးကိုကြည့်တယ်ဒီရှိကိုကြည့်တာဘေးကိုကြည့်တာကိုသိနေလို့ရအဲ့တော့ဘုရားဟောတော့မှလည်းပဲဒါတည့်တည့်ရှိတယ်နော်အာလောကိတေဝိလောကိတေတမ္ပဇာနာကာရီဟောတိရှိကိုကြည့်တဲ့အခါဘေးကိုကြည့်တဲ့အခါတတိလေးနဲ့ပြုပါတတိလေးနဲ့ပြုနေရင်လုံနေရင်ဒါဟာတတိပဋ္ဌာန်တရားအထုတ်နေတာပဲနော်အခုလမ်းမှလာတုန်းဒီမှာရတဲ့လောက်ခေနည်းလေးလုပ်ကြည့်တော့ဘယ်လိုနေတယ်လဲသိနေလို့ရတယ်လားမရဘူးလားရတယ်နော်သိနေလို့ရတယ်နော်အဲ့ဒါအရေးကြီးဆုံးပဲအဲ့တော့တရားထုတ်ဖို့အချိန်မရှိဘူးလို့မပြောဘဲနဲ့ရတဲ့လောက်ကလေးသိပြတော့နေပါဒီလိုသိပြတော့နေတဲ့အနေဖြင့်များလာလို့ရှိရင်တဖြည်းဖြည်းနဲ့သူ့အလိုလိုပဲတရားထုတ်ဖို့အချိန်ကပို့ပို့ပြီးတော့ရလာပါလိမ့်မယ်နော်ဒီတရားရဲ့အဆုံးတတ္တိကတော့စမ်းကြည့်တယ်သူ့ကိုမလုပ်ပဲနေတဲ့လူမှာလုပ်လို့လည်းမဖြစ်ဘူးလုပ်ဖို့အချိန်လည်းမရှိဘူးရတဲ့လောက်ကလေးတတိကျပြတော့လုပ်လို့ရှိရင်တဖြည်းဖြည်းနဲ့လုံးလုံးလက်ဖြစ်လာတယ်လုတ်ဖို့အချိန်လည်းပဲရှားတက်လာတယ်ယူတက်လာတယ်အဲ့တော့အချိန်ကိုရှားတက်ဖို့လိုတာပါပဲတချို့လူတွေကခုနဟိုတကာကြီးလည်းပြောပါတယ်အလုတ်လုတ်လိုက်ရတာကအိတ်မကြပါဘူးကွာတဲ့10မိနစ်15မိနစ်လောက်ပါပြောလိုက်ရတဲ့ကိစ္စကဘယ်လောက်ပဲကြာပါ့မလဲနော်ကြံတဲ့အချိန်မှာဒီကိစ္စကိုထပ်ခါထပ်ခါတွေးပြောနေတာကပိုးကြာတယ်အဲ့ဒါကပိုးပင်ပန်းတယ်တတိနဲ့နေတဲ့လူချင်းကိုညံ့ညံ့လောက်လာလို့ရှိရင်စိတ်ကလေးနဲ့ကြည်လင်အေးချမ်းမှုရှိလာတဲ့အတွက်ကြောင့်ကိစ္စတစ်ခုခုဘယ်လိုလုပ်ရင်ကောင်းမလဲပြောစရာရှိနေပဲဘယ်လိုပြောရင်ကောင်းမလဲဆိုတော့အဲ့ဒီစိတ်အေးအေးလေးနဲ့ကြည်ကြည်လင်လင်နဲ့စဉ်းစားလို့ရှိရင်ပို့ပြီးတော့တင့်တော်တဲ့တဘာဝကြရတဲ့ညှက်တတ်တဲ့အစီအစဉ်လေးတွေ့ပါလိမ့်မယ်နော်ဆိုတော့စိတ်ကြည်လင်အေးချမ်းတဲ့အချိန်မှာဖြစ်ပေါ်လာတဲ့ရလာတဲ့အဲ့ဒီစိတ်ကူးလေးဟာပို့ပြီးတော့အဆင်ပြေဖို့များပါတယ်ပြောတဲ့ခါမှာလည်းပဲစိတ်ကလေးကိုတခြားပြီးပြီးတော့တိတိလင်းအေးအေးချမ်းချမ်းလေးထားပြီးတော့ပြောပါ Hello, pure lucifer, who pure is a gaga, who put in a babble. A pure pizza is in the way, who are taking in each hand and pure air at the job. Two of them brought the only two of the Puzamlo. Yoni Doma, and a daughter of the Mimera who kept the Halusi, and I was the only one of the Andrew, who be a sick man, who got seen it. So, two drago, good drago, no salon drago, then after that, head to Insanabido, your solution. Because I put it in my bullamu, the pet that Mahatta gets out, Lolochini, who brought Bulong and Bugra Sin. Ah, the gay good and a pure beard. And you But tomorrow, I the guy, Yago, the Atoku, Puro, you are the little looking at it, the Atoku, Jimmy Chihu. Do me yell at the Atoku. Do me yell at the Atoku, the Atoku, go the Atoku, Baru Puro. Nahu, Eradim, looking at you. Nahu, see why you do Zayam. See why the wrong you can market to other Pajama, eh? Not the Atoku name, eh? A good look me along with the Atoku, a chain of machine. Hello, Puro. Have we met? ကြာလာတဲ့ခါကျတော့လုံအောင်အစင်းပြေးလိုက်ပြေးတဲ့ခါမှာသူအမှန်တန်စိတ်ဆင်းရဲတယ်ပြန်မှန်းတယ်ပြန်မှန်းတဲ့ခါမှာသူညီကိုသူခဏနာပြောတယ်ငါကိစ္စဒီလိုလိုအစင်းပြေးလို့ငါတော်စိတ်ပြန်မှန်းနေတယ်အဲ့လိုဆိုသူညီကခဏနာပြန်ပြောတယ်ကိုတရားထုတ်ပါကျွန်တော်လည်းပဲတရားထုတ်ရင်လည်းလုံးလုံးသွားနေတာစိတ်လည်းကြည်လင်မှုအေးချမ်းမှုရတယ်အလုပ်လည်းအစင်းပြေးပါတယ်ပြည်တင်လောက်တော့ပြေးတာပေါ့ရခင် ဲလို့သူစိတ်ကြည်လင်အေးချမ်းမှုရလာတဲ့အတွက်ကိုပဲသူဟာသူ့ဘဝကိုတမျိုးကျင့်နှံ့မှုရလာအရင်တော့ကပစ္စည်းဥစ္စာနဲ့ပဲကျင့်နှံ့မှုကိုရှာတယ်ဒီအာယုပစ္စည်းဥစ္စာရှိလို့ပတ်ဆိုင်ရှိလို့စားကျင်တောက်ကျင်တာဝယ်ကျင်တာဝတ်ကျင်တာတွေအများကြီးဝယ်ဝတ်တာနဲ့ပဲသူ့ဘဝကိုသူကျင့်နှံ့မှုရရှာနေတာကျင့်နှံ့မှုကိုအရင်တော့ကအပြင်းမှရှာတယ်ပစ္စည်းမှရှာတယ်အပျော်ပါးမှရှာတယ်တရားထုတ်လို့စိတ်တည်ငြိမ်မှုအေးချမ်းမှုနည်းနည်းရှိလာတဲ့ခါကျတော့ဒီစိတ်ကလေးတည်ငြိမ်အေးချမ်းလာတာကိုပဲသူကျင့်နှံ့လာတယ်သူ့ဘဝရဲ့အရေးအသွေးဟာအတွင်းမှာတော့သူ့တက်လာနေတယ်ဆိုတာကိုသူသိလာတယ်အရင်တည်းစိတ်ပူချမ်းတာလေအပြင်းညာကလည်းပဲအရင်တည်းပူပြီးတော့လေးမြလာတယ်ဒါကိုပဲသူကျင်နာလာတာအဲ့လိုကျင်နာလာတဲ့ခါမှာအရင်လောက်လောဘကြီးကြီးနဲ့မတရားချမ်းသာခြင်းနဲ့စိတ်တော်မှသိမရှိတော့ဘူးနည်းနည်းလျော့သွားတယ်နော်ဒါပေမဲ့ဆန်းကျင်တာကဘယ်လိုလဲဆိုတော့အဲ့ဒီတပည့်တွေဟိုတော်တော်များများပဲဆိုတော့အဲ့လိုအရင်လောက်မတရားလောဘမကြီးတော့ပဲနဲ့စိတ်ကလေးအေးချမ်းချမ်းကြီးကြီးလေးလေးနဲ့ပဲရတဲ့လောက်ရရင်တော်ပါပြီဆိုတဲ့သဘောထားမျိုးနဲ့အလုပ်ကိုကြိုးစားပြီးလုပ်သွားတဲ့ခါမှာအရင်ကတည်းအလုပ်လည်းပူပြီးတော့လုပ်နိုင်တယ်အမှားရင်းလည်းနည်းသွားတယ်ညှတာမှုလည်းပိုရှိလာတဲ့အတွက်ကြောင့်ကိုယ်နဲ့လုပ်ဖို့ခံတဲ့တရားကိုယ့်ပုံမှာပူပြီးတော့ခင်မင်မှုလေးစားမှုယုံကြည်မှုအားကိုးမှုဆိုတာတွေဖြစ်ပေါ်လာတယ်အဲ့လိုဖြစ်လာဖြစ်ပေါ်လာတဲ့ခါမှာသူတို့ကိုယ်တိုင်ပဲပြောတယ်အရင်တုန်းကတော့တဲ့အလုပ်လုပ်ရင်ပတ်ဆိုင်ရလို့ပဲဒီနတ်မှုကရတယ်အခုတော့လုတ်ပေါ်ကင်တဲ့တည်းရဲ့ခင်မင်မှုလေးစားမှုယုံကြည်မှုအားကိုးမှုကိုပါရလာတဲ့အတွက်ကြောင့်ပို့ပြီးတော့စိတ်ချမ်းသာမှုရှိလာတယ်ပို့ပြီးတော့ပျော်လာတယ်ပို့ပြီးတော့ကျေနပ်တယ်အလုတ်တိုင်ကလည်းပဲအရင်ထက်ပို့ပြီးတော့အဆင်ပြေလာတယ်ဟောအရင်တုန်းကတော့လောဘကြီးလွန်းလို့ကိုယ်တယောက်ထဲများများလို့တယ်သူများများများရသွားမှာကိုတိတ်မလိုလားဘူးဥပမာတစ်ခုတစ်ခုဝယ်မယ်ဆိုရင်ဈေးကိုနှိမ်လို့ရတယ်များနှိမ်ရင်ပြန်ရောင်းမယ်ဆိုရင်တော့သေးကိုတင်လို့ရတယ်များအမြင့်ဆုံးတိောင်တင်တယ်အဲ့ဒီမှာသူတရားတယ်မတရားဘူးဆိုတာမစင်းကားတော့ဒီလိုတရားအထုတ်ပြီးတော့နေလာတဲ့လူကတဖြည်းဖြည်းသူ့စိတ်ကိုလည်းသူကြည့်လာတာကြည့်လာတော့ပစ္စည်းတစ်ခုကိုဝယ်မယ်ဆိုရဲကွာသူ့စိတ်ကိုသူသိနေတယ်နော်သိနေတော့ညှတာတဲ့နှုံထားနေပဲသူဝယ်ခြင်းတယ်ပြန်ရောင်းမယ်ဆိုရင်လည်းပဲဒီတိုင်းပဲဒီလူကလည်းပဲငှက်စီရယူသွားလို့ရှိရင်သူလည်းပဲအစဉ်ပြေသွားရင်ကောင်းတယ်သူ့ဘုရားထက်စင်းကားပြီးတော့နှိမ့်နေတာလုပ်လိုက်တယ်အလုတ္တမတယောက်ကိုငှားပြီးတော့အခကျင်းနေသေးရမယ်ဆိုရင်လည်းဒီတိုင်းပဲဒီအလုတ္တမကတဏီကုံလုံးကြီးဘလောက်ရလဲတရားရတယ်ဒီတရားနဲ့သူ့မိသားစုလောက်ဖို့ဆိုတော့တော်တော်မလွယ်ပါဘူးရပါစေကိစ္စမရှိဘူးနည်းနည်းကပူပေးသိမ့်နေပေးလိုက်တာပဲအဲ့လိုတော့ဝေပြီးတော့စားတဲ့သဘောမျိုးဖြစ်သွားတယ်နော်အဲ့တော့အဲ့ဒီတရားကြီးတွေကတကယ်တည်းကဘယ်လိုပြောလဲဆိုတော့အရင်တုန်းကတတိတော်အလုတ္တုံကတဲ့တတိတော်တကူတဲ့အတွက်လုတ်တာပါအခုတတိတော်အလုတ္တုံကအားလုံးအတွက်လုတ်တာပါသဘောထားဘလောက်ကြီးသွားလဲဆိုတာကြည့်သားနော်စိတ်ထားတွေကြောင်းသွားတယ်သဘောထားအမှန်ကြီးလာ ကြီးလာတော့စိတ်ကမှသူကချမ်းသာမှုရတယ်နော်တခါတလေသူ့အတွက်အများဆုံးသိမ့်မရှိဘူးတခါတလေမှနည်းနည်းတော့ရှုံးရင်ရှုံးသေးတယ်နော်အဲ့ဒီအခါမှလည်းပဲသူစိတ်မစင်ရဘူးကိစ္စမရှိဘူးခန္ဓာရင်ရှိသွားတယ်နော်အဲ့လိုပဲခုနပြောတဲ့တခါကြီးကအလုပ်များလုံးတရားမထုတ်နိုင်ဘူးဆိုတဲ့တခါကြီးကတဖြည်းဖြည်းရတဲ့လောက်သူကျူးစားလာတယ်နော်တခါတလေသူ့အိမ်မှာပဲသူညဘက်မှာတရားထိုင်နေတယ်အိမ်မှာထိုင်ဖို့အချိန်မပြေဘူးဆိုရင်သူ့အိမ်နဲ့မနှီးမွေးမှာဘုရားစေတီလေးတခုရှိတယ်အဲ့ဒီဘုရားစေတီဘက်ကိုသွားပြီးတော့အဲ့ဒီမှာတရားအထုတ်ကြတဲ့လူတွေပရိသတ်တဲ့လူတွေညဘက်မှာများပါတယ်နော်ည9နာရီကနေ9နာရီ10နာရီလောက်ထိတရားအထုတ်ကြတဲ့ပရိသတ်ကြတယ်အဲ့ဒီမှာသွားပြီးတရားထိုင်တယ်နော်အထုတ်တဲ့နည်းကတော့မခက်ခဲပါဘူးမရှုပ်ထွေးပါဘူးအခြေခံအဖြစ်ဆိုရင်တက်တက်တသားလေးထိုင်ပြီးတော့အသက်ကိုအားရပါရရှူပြီးတော့အဲ့ဒီအသက်ရှိတာမှာပဲတတိလေးကိုကပ်ပြီးထားလိုက်တာဒီလိုတတိလေးကိုကပ်ပြီးထားမယ်ဆိုရင်ရတန်တလောက်တော့ရမယ်နော်ကိုယ်စိတ်ထဲကငါတဏှာကြီးတရားထိုင်နေအဲ့ဒီတဏှာကြီးလုံးလုံးငါစိတ်ကတခြားဘယ်ကူမှမသွားဖြစ်နေအဲငါတရားထုတ်တဲ့အာယုံဖြစ်တဲ့အာနာပါနမှာပဲထွက်လေဝင်လေထိနေတဲ့နေရာမှာပဲတဏှာကြီးလုံးအပြည့်ဝနေရမယ်လို့ဒီလိုမျှော်လင့်ထားလို့မဖြစ်ဘူးနေရင်တော့ကောင်းတာပဲနော်ဒါပေမဲ့ဒီလိုမျှော်လင့်ထားလို့မဖြစ်ဘူးဘလို့လုံးဆိုတော့ဒီနေ့တအားလုံးစိတ်ကဟိုပြေးပြီးပြေးအများကြီးပြေးကြလားအခုညကြမှာတရားထိုင်တဲ့ချိန်မှာချက်ချင်းကြီးဘယ်ကူမှမရောက်ပဲနဲ့ဒီတနေရာထဲမှာနေနေဖို့ဆိုတာဖြစ်ကိုမဖြစ်နိုင်ပါဘူးမဖြစ်နိုင်တာကြီးကိုညှို့နေနေလို့ရှိရင်မဖြစ်နိုင်တဲ့အတွက်ကြောင့်အားမလို့အားမရဖြစ်တာလေးငါတရားသာထိုင်နေတာငါစိတ်ကဒီမှာလည်းမရှိပါလားငါစိတ်ကအလုပ်ကိစ္စပဲတွေးနေတာဘူးတရားထုလို့မထူးတော့ဘူးထင်တယ်တော်လိုက်ရင်ကောင်းတယ်ထသွားရင်ကောင်းတယ်အဲ့လိုဖြစ်တတ်တယ်နော်ဒါကြောင့်အရင်တုန်းကလည်းတတိပေးဘူးတနေ့လောက်တရားထိုင်တဲ့ချိန်မှာအချိန်တစ်ထောင်လောက်စိတ်ကကိုယ်ရောက်ဒီရောက်ရောက်လဲပဲစိတ်ရှိရှိထားပါတိခံပါနော်ဒီအာနာပါနထွက်လေဝင်လေထိနေတဲ့နေရာမှာစိတ်ကိုထားလို့တိတံတော့တော့တိနော်အဲ့တော့ဝင်လာတဲ့လေအစကနေအဆုံးတတိလေးကတ်ထားမယ်အဲ့လိုနော်ပြန်ထွက်သွားတဲ့လေပဲအစနေအဆုံးတတိကတ်ထားမယ်အဲ့တော့တကယ်လုံနာဝရိယထားပြီးတော့ကြိုးစားပြီးတော့လုပ်မယ်ဆိုရင်ဒီတကြင်အစနေအဆုံးဝင်လာတာကနေထွက်သွားတဲ့အထိရနိုင်တယ်နော်တကြိမ်ရပြီဆိုရင်လည်းပဲတော်တော်အတက်เสียတော်တော်ဝန်တာเสียကောင်းနေပါလေနော်တခါနောက်တကြိမ်ပြန်ကြိုးစားအောင်ရနိုင်ပါတယ်နော်သိမခက်ပါဘူးအဲ့လိုရတော့ခေရတာကိုပဲဝန်တာဖို့ကျင်းရဖို့ပါအကြိမ်စိတ်ကတခြားကိုပြောင်းလဲသွားရင်အဲ့ဒါကိုသိလိုက်ပါတခြားတစ်ခုခုကိုတွေးနေပြီသိလိုက်ပြီသိပြီးရင်ငင်းငင်းတတလေးစိတ်ကလေးငင်းငင်းညာလေးနဲ့ငကူနေရာကိုပြန်ယူလာပါကိုယ်စိတ်ကိုပဲကိုပြန်ပြီးတော့မကြည်မနှမဖြစ်လိုက်တာလေဒီစိတ်ကလည်းဟိုတူပြန်ပြီကောလို့ကိုယ်စိတ်ကိုပြန်ပြီးတော့ဒေါသမဖြစ်ဘူးလေနော်အခုနကဦးတကားကြီးကပြောတယ်တတိတော့တောကတွေများတယ်ဗျာတဲ့အဲတောကတွေများတာကိုပြုတော့ပဲငါတောကတင်များပါလားဆိုပြီးတော့တောကဖြစ်ပြန်တယ်တဲ့တောကများတာကိုပဲပြုပြီးတော့တောကဖြစ်နေတယ်လေဒါလည်းဖြစ်တတ်တာလေနော်ငါစိတ်တည်းကတောကြီးတောကများနေတော့မကောင်းဘူးထင်တယ်ငါဘာလို့အောင်လဲမသိပါဘူးတောကများတာကပဲပြဿနာတစ်ခုဖြစ်လာတယ်ဟုတ်တခြားအလောက်ကိုင်းနဲ့ပတ်သက်တဲ့ပြဿနာကြောင့်သောကဖြစ်တယ်နော်သောကဖြစ်တာကပဲတခါနောက်ထပ်သောကဖြစ်စရာအကြောင်းဖြစ်လာပြန်ရောအဲ့တော့အဲ့ဒီတဝဲလေလေဖြစ်နေတာကြီးကအဲ့ဒီ vicious cycle ကြီးကဘယ်လိုလုပ်ပြမလဲအဲ့တော့တနည်းနည်းနဲ့တရားထုတ်ပါသတိကိုကပ်တော့ထားပါခဏလေးဖြစ်ဖြစ်စိတ်ငြင်းခံသွားရင်အင်မတန်ကျိုးများတယ်ဒီလိုအလေးပြင်းလောက်တာများလာလို့ရှိရင်တစ်ဖြည်းဖြည်းနဲ့စိတ်ကငြင်းခံတာပိုများလာပါလိမ့်မယ်နော်အဲ့တော့စိတ်ကပူလောင်တဲ့အကျင့်များနေလည်းပဲအရှင်ရပြတော့ပူလောင်နေငင်းချမ်းတဲ့အချင်းများလာလို့ရှိရင်လည်းအရှင်ရပြတော့ကိုယ်ပူပြတော့ငင်းချမ်းလာတတ်ပါတယ်အဲ့လိုညာဥပိုင်းမှာတရားထိုင်ပြီးမှအိတ်လိုက်လို့ရှိရင်ခဏခဏပြောကြည့်ရနော်ပူပြီးတော့ငင်းချမ်းချမ်းလေးအိတ်ပြောသွားတယ်အဲ့တော့ဒီညမှာပဲဒီလိုတရားထုတ်နေကြတဲ့တရားဒီမှာဒီအင်တာများပါတယ်သူတို့ပြောတယ်ဒီလိုတရားထုတ်ပြီးမှအိတ်တဲ့ခါမှာတဲ့ဟိုအိမ်မက်ဆိုးတွေပါတော့မမက်ဘူးတခါတလေဘာအိမ်မက်မှတော့မက်တယ်မဖြစ်ဘူးတိတ်ကြီးလေးလေးလေးပဲအိပ်ပျော်သွားတယ်မနဲ့ကြောက်တော့လည်းပဲကြီးကြီးလေးနိုးလာတယ်အားပြည့်တယ်နော်အဲ့တော့ညမှာတရားအထုတ်ပြီးမှအိပ်လို့ရှိရင်မနဲ့နိုးတဲ့အခါမှာပူပြော့ကြီးလင်းလန်းဆန်းတယ်တရားအထုတ်ဖို့လည်းပဲစိတ်ကပူပြော့တတိရတယ်လုံနာဝရိယလည်းပဲဒရာတရားလည်းပဲပူပြော့အားကောင်းတယ်အဲ့တော့အဲ့ဒီတကယ်လက်တွေ့အထုတ်နေတဲ့ဒကာကြီးတွေကဘာလို့ပြောလဲဆိုတော့ညဥပိုင်းမှာတရားမထုတ်ခနဲ့အိပ်သွားလို့ရှိရင်တဲ့မနဲ့သေသောထသောတရားခံပြဖို့တော်တော်ခဲင်းပါတယ်တော်တော်ယုံကံပြီးတော့အာယူပြီးတော့ကြိုးစားရတယ်တခါလေအာမထုတ်ဖြစ်တော့ ဒါကြောင့်တို့ကဘယ်လိုပြောလဲတော့တပည့်တော်တို့မင်းနဲ့စောစောထပြောတရားထုံနေမှုဆိုရင်တဲ့ညာဥပိုင်းမှာတရားထုံမှာပဲဖြစ်တယ်အဲ့တော့ထိုင်ပြီးတော့အာထုံနေတလောက်အာထုပါအိမ်မှာအစဉ်ပြေအိမ်မှာအာထုပါအိမ်မှာအစဉ်မပြေလို့ရှိရင်လည်းပဲမိယာဇေဒီဖရာကျောင်းရှိတဲ့နေရာကိုသွားပြီးတော့အာထုပါအဲအိမ်ပြန်လာပြီးတော့အိမ်ရတဲ့ရောက်ပြီးဆိုရင်အိမ်ရတဲ့မှာအိမ်နေရင်းနဲ့အာထုပါအဲ့တော့အခုနပြောတဲ့ဒကာကြီးသူ့နာမည်တော့ထုတ်မပြောချင်ပါဘူးနော်သူကအလုံအကံများလုံးလို့တောကများလုံးလို့အဲ့ရတဲ့ရောက်တဲ့အချိန်မှာတောင်းမှအလုတ်ကိစ္စကိုသူကတွေးနေလေလုံးဝကအမှန်ကြီးတာကိုသိမ့်ကိုရာနဲ့ချီပြီးတော့မနေရာလောက်ရှိမှတော့မသိပါဘူးနော်လုံနေရတာဆိုတော့အဲ့ရတဲ့ရောက်တဲ့ခီလည်းပဲမနေ့ကတော့ငါဘာလုပ်ရမလဲမနေ့ကငါဘာဒီနေ့တွားတွေးရမလဲနော်မနေ့ကအယောင်းဝင်ကိစ္စတွေကဘယ်လိုအခြေအနေရှိမလဲဘာများအပြောင်းလဲရှိတယ်အဲ့ဒါကိုသူအများကြီးစဉ်းစားနေတာအဲ့ရတဲ့ရောက်တဲ့အထီအောင်မလဲစိတ်ကမအားဘူးနော်လူကတော့အားနေတယ်နော်လူကတော့အိမ်ရမှာအိမ်နေပြီနော်လူအားနေတယ်စိတ်ကတော့ဘယ်နဲ့နေတော့စိတ်မအားဘူးအဲ့တော့လူတော်တော်များဟာအချိန်မရှိဘူးအချိန်မရှိဘူးပြောတာတခြားကြောင့်ပေါ့လူအားနေပြီးတော့စိတ်မအားလို့ပါအင်မတန်အလုံများလို့အင်မတန်အသေးလို့နော်ဘလို့မှတရားထုတ်လို့မဖြစ်နိုင်ဘူးဆိုတဲ့တရားကြီးကသူ့ဟာသူမရရတဲ့နည်းနဲ့ကြိုးစားနေတာနော်အဲ့တော့အိမ်ရရတဲ့ခါသူကဘယ်လိုလုပ်ရလဲဆိုတော့ဒီတိုင်းအိမ်လို့ရှိရင်တော့ငါအိမ်တော်နဲ့လည်းအိမ်ပြန်မှာမဟုတ်ဘူးအိမ်မပြောခင်ကြားမှာအလုပ်ကိစ္စပဲတွေးနေမှာအဲ့ဒါကြောင့်မလို့စိတ်လည်းအေးကြမှာမဟုတ်ဘူးအဲ့တော့ရတဲ့နည်းနဲ့ဖြစ်အောင်တော့လုပ်တော့မယ်ဆိုတော့တရားတစ်ခုလေးတစ်ခုကိုခေါင်းရင်းနှာမှာကက်ဆက်ကလေးမှာသူထည့်ပြီးတော့ဖြန့်ထားလိုက်မှာဒါသူလုပ်ပုံအသေးစိတ်ပြောပြနေတာနော်သူခေါင်းရင်းနှာသူလက်ထမ်းမိတဲ့နေရာသဘောလေးတစ်ခုမှာကက်ဆက်ကိုတင်ထားပြီးတော့အိမ်နေရင်းနဲ့တရားထုတ်ပုံလေးကိုပြောထားတဲ့တစ်ခုကိုတစ်ခုတည်းမှာကက်ဆက်တည်းမှာသူထည့်လိုက်တယ်แค่ดิรอดูไอ้อะไรโหน้าถองเนี่ยเนาะน้าถองเองเนี่ยดิพุ่งเนี่ยแหละหมาท่าล่ะกูไอ้ดิไอ้อย่าได้ยောက်โลไอ้นี่โดมาแล้วเว้ยอัตตกูว้าๆอยู่บาเนาะเสียๆอยู่บาปริติกัดตาเออเนาะเอออัตตกูอายะปายะอยู่ปิ๊ดปริติกัดตาเลยสิติปุแลอาจารย์เลยบาเรอัตตชีว้าปิ๊ดตะญูแล้วเว้ยขณะกูมาแล้วเว้ยจีรินล่ะเรดิอัตตชีได้เลยောက်แล้วเว้ยอุ๊นอกก็ปูปั่วจีเลยเนาะကြောင့်စိတ်မကြည်တဲ့ခါခေါင်းထဲမှာနောက်နေတဲ့ခါမှာအာရပါရအသက်ရှိပါတတိလက်ကတ်ထားပါအဲ့ဒီအချိန်မှာဘာမှမတွေးပါနဲ့အဲ့တော့ဘာမှမတွေးတဲ့အတွက်ကြောင့်လည်းပဲစိတ်ကိုအုံနောက်ကိုအနာပေးထားလိုက်တယ်အသက်ကိုဝဝရှိတဲ့အတွက်ကြောင့်လည်းပဲဒီလေရဲ့တတိကြောင့်လေထဲမှာပါတဲ့အောက်ဆီဂျင်ရဲ့တတိကြောင့်အုံနောက်ကပိုပြက်ကြီးလာတယ်အဲ့တော့တရားထုတ်ရင်လည်းဒီစိတ်ကြည်အောင်အုံနောက်ကြည်အောင်ပါတပြိုင်နဲ့လှုပ်ပြီးသားဖြစ်သွားတာအဲ့တော့အဲ့နေရင်ပဲနော်အသက်ရှိရလေးကိုတီးပြီးတော့နေလိုက်ပါစိတ်ကတော့ထုံးစံတိုင်းပဲဟိုကိစ္စဒီကိစ္စတွေးဥမှာပဲတွေးလိုက်ရင်အဲ့ဒီတွေးတယ်ဆိုတာလေးကိုစိတ်ကတိလိုက်ပါတိပြီးရင်အရင်မကြည့်တဲ့ကိစ္စအလို့မဟုတ်ဒီကိစ္စတဝဲလည်းလည်းတွေးနေတဲ့အခြေဖြစ်တယ်ဆိုရင်လည်းဘာမှမထူးပါဘူးဆိုပြီးတော့အသာလေးစိတ်ကိုလျှော့ချလိုက်ပါကိုယ့်ကိုယ်ကိုစိတ်မဆိုးပါနဲ့ပြန်ပြီးတော့အသက်ရှင်လေးမလည်းဒီကာပြန်ထားလိုက်ပါခန္ဓာကိုယ်လည်းပဲခြေတွေလက်တွေကိုအတက်နေဆုံးတက်တောင့်တက်တာဖြစ်အောင်လျှော့ပြီးတော့ချထားပါနေရာနေထားကိုလည်းပဲအတ္တတာဆုံးဖြစ်သွားအောင်ပြင်လိုက်ပါခေါင်းအုံးကစနေလုံးရင်လည်းမကောင်းဘူးညင်လုံးရင်လည်းမကောင်းဘူးအဲ့ဒါလို့ကိုယ်နဲ့အစဉ်ပြေဆုံးဖြစ်အောင်ပြုပြင်ထားပြီးတော့အဲ့ရကလေးတရားထုတ်ပါအဲ့ဒီတရားထုတ်ရင်တရားထုတ်ရင်လည်းပဲအိပ်ပျော်သွားပါစေနော်တော့သွက်ကဖြစ်စရာတွေစိတ်ပူစရာတွေမတွေးဘဲနဲ့စိတ်ကြည်ကြည်လေးငင်းငင်းချမ်းချမ်းလေးအိပ်ပျော်သွားလို့ရှိရင်နိမ့်နိမ့်ချက်ချက်အိပ်ပျော်လိမ့်မယ်အရင်ကတော့အကြာကြီးမအိပ်ရဘဲနဲ့လေအေးဝသွားလိမ့်မယ်ပြန်နိုးလာတဲ့ခါမှလည်းပဲတရားအထုတ်ရင်းနဲ့အိပ်ပျော်သွားတဲ့အတွက်ကြောင့်နိုးနိုးချင်းတရားအထုတ်ဖို့ကလည်းပဲဒတိယလိမ့်မယ်နော်ဒတိယအောင်ကြိုးစားမယ်လို့လည်းပဲမအိပ်ချင်ကြတဲ့ကကိုယ့်ကိုယ်ကိုဒတိပေးထားပါမနဲ့ကြရင်နိုးနိုးချင်းတခြားအလုပ်ကိစ္စကိုငါမတွေးဘူးနိုးနိုးချင်းအသက်ရှူတာလေးကိုသိလိုက်တယ်နိုးပြီလို့သိတဲ့အချိန်နဲ့အသက်ရှူတာကိုသိတဲ့အချိန်ဟာတစ်ဖက်တည်းဖြစ်သွားအောင်ကြိုးစားမယ်အဲ့လိုကြိုးစားရင်မရတဲ့ခါလည်းရှိမှာပေါ့သို့တော့တဖြည်းဖြည်းနဲ့ရတဲ့ခါလေးများလာပါလိမ့်မယ်နော်နိုးတာနဲ့တတိတိတ်ကပ်လိုက်ပြီအသက်ကိုအားရပါရရှိလိုက်တယ်အဲ့လိုဆိုရင်စိတ်ကပိုပြီးကြီးလာတယ်တို့မဟုတ်လို့ရှိရင်အိယာကနိုးနေပြီမဲ့အိတ်ချင်မူတူဖြစ်နေတတ်တယ်နော်အိတ်ချင်ပြီးတော့မူးတလို့ကြီးဖြစ်တယ်ခေါင်းကမကြီးအိမ်မဝတလို့ကြီးဖြစ်တယ်နော်အဲ့တော့နိုးနိုးချင်းတတိကပ်လို့ရှိရင်အဲ့တတိရဲ့တတိကြောင့်ပဲစိတ်ကချက်ချင်းကြီးလာတယ်နိုးလာတယ်နော်အိတ်ချင်မူတူဖြစ်နေတော့အဲ့လိုအဲ့ရနဲ့ပဲ9မိနစ်ဖြစ်စီ10မိနစ်ဖြစ်စီ15မိနစ်ဖြစ်စီအချိန်နေရပေါ့ နူရာသိစောနေလည်းပဲမထကျင်နေလည်းပဲမထနိုင်ဘူးအဲ့ရမှာအဲ့ရပဲဘုရားထုတ်လို့နော်ဒါဘုရားဟောတဲ့တဲ့တဲ့ရှိပါတယ်နော်ဇာဂရိတိတမဇဏကာရီဟောတည်နိုးနိုးခြင်းတတိလေးနဲ့သိပြီးတော့နေလိုက်ပါနော်ခန္ဓာမှာဖြစ်နေတာရုပ်ဖြစ်ခြင်းဖြစ်မယ်ဝေဒနာဖြစ်ခြင်းဖြစ်မယ်သိထရာတစ်ခုခုတွေးမိလည်းပဲအဲ့တွေးတာကိုသိလိုက်ပါနားကအတန်တစ်ခုခုကြားရင်လည်းပဲအဲ့ဒီကြားတာကိုသိပါတစ်ခါလေတုံးထော့တန်ကြားတယ်နော်အဝေးကဘုန်းကြီးကတုတ်တုတ်တုတ်တုတ်တုတ်ဆိုတော့တုံးခေါက်တယ်အဲ့ဒီတုံးခေါက်တန်လေးကိုသိနေရတာကတမျိုးစိတ်ကငြိမ်ချမ်းတယ်နော်တခါတည်းနည်းနည်းဒီလိုမြို့တယ်ကောင်မဟုတ်ဘဲနဲ့ခြံနဲ့ဝိုင်းနဲ့နေကြတဲ့နေရာတွေမှာဆိုရင်ညက်တန်လေးတွေကြားတယ်နည်းနည်းစောစောစီးညက်တန်တွေကြားတယ်ကြက်ကျွန်းတန်တွေပါလေကြားတယ်အဲ့လိုအတန်ကိုကြားရင်လည်းပဲစိတ်ကကြားတယ်ဆိုတာလေးကိုသိလိုက်ပါသိပြီးရင်အသက်ရှိတာမှပြန်ထားလိုက်ပါပြီးမှထားသင့်ပြီလို့ကိုယ်စိတ်ကသုံးဖြတ်တဲ့ကောင်ပါအဲ့ဒီသုံးဖြတ်တာလေးကိုပါကြည့်တော့ဖြည်းဖြည်းချင်းထားပါလှုပ်ရှားမှုတွေထိမှုတွေကိုသိနေပါနော်လှုပ်ရှားမှုနဲ့ထိမှုဟာသိဖို့ရလွယ်တယ်ခန္ဓာကိုယ်မှာအများအားထိမှုဟာရှိနေတယ်လှုပ်ရှားမှုဟာလည်းပဲအနည်းနဲ့အများရှိနေတယ်ဘလောက်ပဲငြိမ်ငြိမ်လေးထိုင်ထိုင်ခန္ဓာကိုယ်ကအများအားလှုပ်နေအသက်ရှူရင်လှုပ်နေတာပဲနှလုံးခုန်ရင်လည်းလှုပ်နေတာပဲဒိဋ္ဌိကောင်းလာလို့ရှိရင်ဒီထက်ပိုပြီးတော့သိမှုတဲ့တုံခါမှုသဘောမျိုးလေးတွေကိုသတိထားလို့ရပါတယ်ဒါလည်းပဲလှုပ်မှုသဘောပါပဲခန္ဓာကိုယ်မှာဝါယောဓာတ်တွေကအများအားဖြစ်နေပြည့်နေတာပဲအဲဒီဝါယောဓာတ်ရဲ့သဘောကလှုပ်ရှားမှုသဘောရှိတယ်တွန်းကံမှုသဘောရှိတယ်ထောက်ကံမှုသဘောတွေရှိတယ်လှုပ်ရှားမှုကသိဖို့ရအလွယ်ဆုံးပဲတွန်းကံမှုထောက်ကံမှုကမှနည်းနည်းလေးသိဖို့ရခက်သေးတယ်သို့တော့အလေးဖြင့်များလာရင်သိနိုင်ပါပါပဲအဲတော့အစမှာတော့မရရတဲ့နီးနဲ့မဖြစ်ဖြစ်တဲ့လောက်ကိုကုတ်ကပ်ပြီးတော့လုပ်ကြပါလို့မှားကြပါတယ်နော်ဒီလိုလုပ်ရင်းနဲ့ပဲအလိကျင့်များလာတဲ့အခါမှာတချီသည် practice makes perfect လို့ဆိုရလိုပဲအလိကျင့်ကြောက်ပဲပို့ပြီးတော့ကျွမ်းကျင်လာပါလိမ့်မယ်လောက်ရတာပို့ပြီးတော့လွယ်ကူမှုရှိလာပါလိမ့်မယ်ပစ္စုပန်ကိုပို့ပြီးတော့ဖြည်းဖြည်းမိတက်တဲ့မှတ်ကလေးသိနိုင်တဲ့အရေးချင်းကိုရလာပါလိမ့်မယ်ဒီအရေးချင်းဟာမွေးရပါအရေးချင်းပါပဲဒီတိုင်းမှရှိတယ်နော်လေ့ကျင့်ပြုစုပြုထောင်ပေးလို့ရှိရင်ပို့ပြီးတော့အားကောင်းလာမှာပါအားကောင်းလာတဲ့ခါမှာလွယ်ကူလာလိမ့်မယ်လွယ်ကူလာလို့ရှိရင်လောရတာပို့ပြီးတော့ပျော်လာပါလိမ့်မယ်အစမှာတော့နည်းနည်းလေးခက်တဲ့အတွက်ကြောင့်လောရတာစိတ်ကနည်းနည်းပင်ပန်းနေလို့ဖြစ်တယ်တရားထောက်ရကိုပဲနည်းနည်းလေးပင်ပန်းနေလို့လို့လေးစိတ်ကထင်တတ်တယ်နော်သတိဆက်ရတယ်ဝိရိယဆက်ရတာအလိကျင့်ဉာဏ်လာတဲ့ခါမှာမပင်ပန်းတော့ဘူးတချီလေးတက်တောင့်တက်တာဖြစ်သွားမှာပါနော်အဲ့ဒါလို့အ ਨੇ ဆုံးညအဲ့ရအောင်ဝင်္ဂါနီးတစ်ခါမနေ့အိယာရမှာတခါတရားထုတ်ပါအဲပြီးရင်မျက်နှာတစ်ပြီနော်မျက်နှာတစ်ပြီရင်ဘုရားကံကိုတွားပြီးတော့ဘုရားရှင်ရှိမှာတွားပြီးခဏဘုရားဝုပြုမယ်ဘုရားရှိခိုးမယ်မေတ္တာပို့မယ်ချို့လည်းပဲပတိလူဘာလို့စိတ်ကြရလဲရှိပါလားဘုရားကံတို့လို့ဘာလို့ကိုလုံနေကြလုတ်ပါအဲ့ဒါတွေလုတ်ပြီးသွားတဲ့ခါမှာခဏလေးထိုင်ပြီးတော့တရားထုတ်ပါအချိန်5မိနစ်ဖြစ်ဖြစ်ပေးပါ5မိနစ်5မိနစ်ကိုတရက်မှမပြည့်အောင်လုံနိုင်လို့ရှိရင်တဖြည်းဖြည်းနဲ့ဆယ်မိနစ်လောက်လာဖို့ကမခင်းတော့အရေးကြီးဆုံးကစပြည့်ဖို့နဲ့ဆွဲမြဲဖို့နဲတာများတာအရေးကြီးဆုံးမဟုတ်ဘူးနော်နဲနဲလေးပဲဖြစ်ဖြစ်စမိဖို့လိုတယ်ဆွဲမြဲဖို့မနေ့ကတကမာကြီးတယောက်တည်းသူကဘယ်လိုပြောလဲဆိုတော့တပည့်တော်တဏ္ဍဂုံသုံးပါးကိုမတိစိတ်လာတာတဲ့ရှင်းရှင်းရှိပါပြီတရက်မှမပြတ်ပါဘူးနော်သူပရိတပတ်ရအောင်နေ့စဉ်မတိစိတ်ပါလေရှင်းနေလုံးလုံးတရက်မှမပြတ်ဘူးအဲ့ဒါလို့တော့တရက်မှမပြတ်အောင်နေ့စဉ်နေ့တည်ဖြစ်စီများစီဖြစ်စီမနေ့တစ်ချိန်ညနေတစ်ချိန်တရားထုတ်ကြည့်ပါတရက်ညနေတော့တိတိကျကျထူးထူးခြားခြားဘာမှဖြစ်မှာမဟုတ်ပါဘူးအဲ့ဒါတော့မလွယ်ဘူးနော်သို့တော့လအပိုင်းတော့ကြာလာရင်ကိုပဲကိုယ့်ကိုပြပါလိမ့်မယ်နော်စိတ်ကလေးကနည်းနည်းလေးကြီးလာတယ်အေးချမ်းလာတယ်စိတ်ကမှအရင်တော့တင်းကြပ်မှုပင်ပန်းမှုမရှိတော့ဘူးနော်နှစ်နဲ့ကြီးပြီးကြာလာရင်တော့တော်တော်ကိုတည်တာတော့ပါနော်အဲ့တော့အခုနတရားကြီးအကြောင်းကိုပဲဆက်ပြောမယ်ဆိုရင်သူအဲ့လိုတရားထုတ်လာတာ3နှစ်လောက်ရှိလာပြီ3နှစ်ကျော်လာပြီနော်အဲ့တော့သူကဘယ်လိုပြောလဲဆိုတော့အရင်တုန်းကတဲ့ဒီပြီးတော့အလုံးနဲ့ပတ်သက်တဲ့ကိစ္စတွေကနေ့လုံးမိုးလင်းရနေမိုးချုပ်ခေါင်းပူအောင်ဆန်းလာနေရတယ်အမြဲတမ်းစိတ်ထဲမှာအကွက်ချနေရတယ်သူပြောတဲ့စကားလုံးအတိအကျဆိုရင်အကွက်ချမှာသူပြောတာဇရားချနေနော်ဒီတရားကြီးတွေလည်းအဲ့လိုမျိုးတွေးကြည့်နေသိမှာပေါ့နော်အလုပ်ကိုဇရားချအဲ့လိုကိုဇရာချပြီးတွေးနေတယ်ဆိုတာဘာတွေညာလောက်တာလဲ။အဲ့လိုဇရာချနေတဲ့ဒကာကြီးတွေဒီထက်မှရှိမှာပါနော်။အဲ့ တော့အရင်တော့ကအမြဲတမ်းအဲ့လိုခေါင်းထဲမှာတွေးရနေတာဘာပြီးဘာလုပ်မလဲဘာပြီးဘာလုပ်မလဲဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲတခါတွေးပြီးတော့လည်းပဲမပြီးသေးဘူးဒါကဘယ်ထက်ခါထက်ခါတွေးနေတာနော်အခုတရားထုတ်တဲ့လက်ကင်များလာတဲ့ခါမှာတဲ့အလုတ်ကိစ္စကိုအဲ့လောက်ခေါင်းပူလောက်အောင်မိုးလင်းရမိုးချို့ဇရာချပြီးတွေးစရာမလိုတော့ဘူးနော်ကိုယ်စိတ်ကလေးကိုတီးပြီးတော့ပဲအီအီချင်းချင်းကြီးကြီးလင်းမဲ့နေလိုက်တာပါပဲတဲ့နော်လုတ်စရာကိစ္စပေါ်လာတဲ့ခါမှာဘယ်လိုလုပ်ရင်ကောင်းမလဲဆိုတာအရင်ပြီးတဲ့ကြတဲ့တဲ့နဲ့အကောင်းဆုံးနီလာအခေဟာစိတ်ထမအလိုလိုပေါ်လာတခါတည်းလည်းပဲနှစ်နှစ်ချင်းပြီးပြီးတော့တွေ့ရတာမျိုးလည်းရှိနေရှိမှာပေါ့နော်သို့တော့များသောအားဖြင့်နေ့စဉ်ကိုလုပ်နေကြအလုပ်ဟာဒီလောက်ကြီးဟိုတီထင်ကြံစပြီးတော့တွေးစရာမလိုပါဘူးလုပ်နေကြအလုပ်ပါပဲနော်ဈေးဆိုင်အယောင်ဝင်လုပ်တဲ့သူလည်းပဲနေ့တိုင်းဒီဈေးဆိုင်အယောင်ဝင်လုပ်ငါလုပ်နေကြပါတခြားကြအလုပ်ငါလုပ်တဲ့သူလည်းပဲနေ့တိုင်းဒီလုပ်ငါလုပ်နေကြပါဒီလူတွေနဲ့နေ့တိုင်းတွေ့နေကြပဲပြောနေရစကားပဲပြောနေရတာပါပဲနော်သိချာချာပူပီတီထွင်ကြံစပြတော့လုပ်နေရတဲ့အလုပ်ပါမရှိပါဘူးအဲကြံကြံမှမှရှာပူလုပ်ရတာကတော့တစ်လတစ်ခါလောက်ရှိနေရှိမယ်ဒါမှမဟုတ်ဒီနေ့တစ်ခါလောက်ရှိနေလည်းရှိတယ်ဆိုတော့လုံယူလို့ရှိရင်အလုပ်ကိုတလောက်ကောင်းပူအောင်တီးဖို့မလိုဘူးအဲ့တော့အဲ့တကကြီးကတပိတော့အိမ်လောက်ကောင်းပူအောင်တီးနေဖို့မလိုတော့ဘူးဗျာစိတ်ကအားလာနော်အဲ့ဒါအရေးကြီးတာစိတ်ကိုအားနေအောင်ထားတတ်ဖို့လိုတယ်တော့မနေ့မိုးလင်းပြီဆိုရင်သူလုပ်ငန်းရှိတဲ့နေရာကိုသွားကြတယ်အဲ့ဒီမှာလုပ်ငန်းလုပ်ဖို့လုပ်ခဲ့တယ်စုပြီးတော့လုပ်ကံကိစ္စတွေပြောကြတယ်အဲ့တော့အရင်တော့ကဆိုရင်ကို့အတွက်မတရားများလို့သူသူများအတွက်ကတော့ငဲလေကောင်းလေလို့လူပြေးထားတယ်နော်အခုတရားထုတ်လာပြီးနောက်ပိုင်းမှာကို့ဘုသူ့ဘုပြန်အပ်တော့ပြေးလာတယ်ရိုးရိုးတသားပဲပြေးတယ်အဲ့တော့မယိုးမတာပြေးတဲ့သူဟာခေါင်းပူအောင်စဉ်းစားတယ်ဘလို့လှည့်ရမယ်ဘလို့ညာရမယ်ကို့ဘုမများကြောင်ဘလို့လုပ်ရမယ်ဆိုတာအများကြီးတွေ့ရရိုးရိုးသားသားတွေ့တဲ့လူဟာဒီလောက်ခေါင်းပုံတွေ့ဖို့လည်းမလိုတော့သူ့အတွက်လည်းကြံပါစီကို့အတွက်လည်းတင့်ဝင်တော့ရရင်တော်ပြီအဲ့ဒါလို့အရင်တော့ကတော့လောဘမကြီးတဲ့ခါမှာအရင်တော့စဉ်းစားဖို့မလိုတော့ဘူးအရင်တော့စိတ်မမတင်မန်းတော့ဘူးဒါကြောင့်ဟိုတရားကြီးတို့အားလုံးကိုဒီလိုဖြစ်တယ်လို့မဆိုလိုပါဘူးနော်ရိုးရိုးသားသားလို့ရင်စိတ်တင်မန်းမှုတက်တာလေစိတ်တင်မန်းမှုနည်းတယ်မယုံမသားလို့လို့ရှိရင်စိတ်ပင်ပန်းမှုဟာဥပရအကြီးအဲအဲ့ဒီလူတရားကြီးကနော်မနေ့ပိုင်းမှာခဏလောက်လုပ်ငန်းကိစ္စတွေပြောဆိုပြီးသွားပြီဆိုရင်သူ့ကိစ္စပြီးပြီအဲ့ဒီဒီနေ့ကိုတခြားတနေ့အောင်သူသွားပြီးတော့ငွေချင်းမိဆွေတွေနဲ့တရားအကြောင်းမဲ့ဆွေးနွေးတယ်တခြားတလေအလောက်ကန်လောက်ပေါကံမဲ့တွေကသူ့နဲ့တူလိုက်ချင်လိုက်ချင်တဲ့ကသူကဘယ်လိုပြောလဲဆိုတော့ကျွန်တော်တို့ကအလောက်ကိစ္စပြောမှာမဟုတ်တော့ဘူးတခြားစိတ်ချမ်းသာမှုစိတ်ကြည်လင်မှုဘဝနဲ့ပတ်သက်တာလေသူလည်းစိတ်ချမ်းသာအောင်ကိုယ်လည်းစိတ်ချမ်းသာအောင်ဘဝကိုအဆင်ပြေအောင်အသေးသေးရှိအောင်တန်ဖိုးရှိအောင်ဘယ်လိုနေသွားကြရင်ကောင်းမယ်ဆိုတဲ့အကြောင်းတွေပဲဆွေးနွေးကြမှာလားရုပ်သွားဆုံးပြောရမယ်ဆိုရင်အလုတ်ကင်လုံးကြီးနဲ့ဒီကိစ္စတုန်းကဘယ်လိုဖြစ်ခဲ့တာအဲ့ဒီဖြစ်ခဲ့တုန်းကကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲအဲ့ဒီကိုယ်စိတ်ထဲမှာခံစားရတာကိုကိုယ့်ကိုပြန်ကြည့်ပြီးတော့ကိုယ်သဘောထားပဲနေရလွင်ကိုမှားသွားတာဘယ်နေရာမှာမှားသွားတယ်ကိုပြောမှုဆိုပုံမှာဘယ်နေရာလုံသွားတယ်အဲ့ဒါလေးကိုကြည့်ပြီးတော့ခုခုကိုပြုတ်ပြင်လိုက်ရတဲ့ခါမှာဘယ်လိုကိစ္စတွေအရှင်ပြေသွားတယ်ဆိုတာကိုပဲသူကသိနေကြတာနော်ဆိုတော့စကားလုံးကြည့်ကြည့်ရင်လည်းဟိုဘာသာရေးဆန်ဆန်စကားလုံးတရားတရားလုံးကြည့်ကြည့်တော့မပါဘူးနော်နေ့စဉ်ကိုလောက်ကန်နေတဲ့ကိစ္စတွေမှာခုသဘောထားလွဲတာမှားတာကိုကိုယ့်ကိုပြန်ချတာကိုပြောပုံစုပုံလွဲသွားတာမှားသွားတာကိုကိုယ့်ကိုပြန်ချတာအဲ့ဒါကိုရှာပြီးတော့သဘောထားကိုမှန်သွားအောင်ပြင်လိုက်တယ်ပြောပုံစုပုံကလည်းပဲနောက်ခါမှဒီလိုဟိုတစ်ဖက်သားမခံနိုင်တဲ့စကားမျိုးတစ်ဖက်သားစိတ်ထိခိုက်မဲ့စကားမျိုးတစ်ဖက်သားကိုလေးစားမှုမပါတဲ့နှိမ့်တဲ့စကားမျိုးမသုံးမိအောင်သတိထားမယ်ဆိုတော့ပြုပြင်သွားလိုက်ခါမှာအားလုံးနဲ့ဆက်ဆံရေးပူပြီးတော့အရှင်ပြေလာပုံလေးတွေကိုဒါတွေသူတို့ဆွေးနွေးကြတာနော်ဆိုတော့စိတ်ညစ်သဘောထားကိုသိနေတာလည်းပဲစိတ်တဏှုပ္ပန္နပြိဋ္ဌံဖြစ်နေတာနော်ယောပုံစုပုံကိုသိနေတာလည်းပဲသတိပဋ္ဌာန်ဖြစ်နေတာလည်းနော်အဲ့တော့ဘဝထဲမှာနေရင်ထိုင်ရင်သွားရင်လာရင်အယောင်ွယ်ကိစ္စတွေကိုပြောရင်းဆိုရင်းတောင်မှကိုယ်စိတ်ထဲဖြစ်နေပုံတွေကိုပြောပုံစုပုံတွေကိုတတိယနဲ့ကြည့်ပြီးတော့သိပြီးတော့အမှားနဲ့အောင်အကုသို့မဖြစ်အောင်သူတို့ကြိုးစားပြီးနေကြတာနော်အဲ့လိုအမှားနဲ့လေအကုသို့နဲ့လေသိကြည့်မှုချမ်းသာမှုရတယ်လေအဲ့လိုဖြစ်လာတာအဲ့တော့အဲ့ဒီတကားကြီးရဲ့မိတ်ဆွေတခြားဒီလိုပဲလုပ်ငန်းကြီးကြီးလုပ်နေတဲ့လူတယောက်ရှိတယ်သူကအတက်လဲကြီးတယ်လုပ်ငန်းကိစ္စမှာလည်းပဲဝိုင်းနေတဲ့ကြီးဖြစ်တယ်ဆရာတစ်စုဖြစ်နေတဲ့သူပဲအဲ့ဒီဆရာကြီးကလည်းပဲတွေ့ခဲ့သေးတယ်တွေ့ခဲ့တော့အဲ့ဆရာကြီးကဘယ်လိုပြောလဲတော့ခုနတကကြီးကသူကတပည့်တော်တို့ထက်အသက်ငယ်ပေမဲ့တပည့်တော်တို့ကသူ့ကိုလေးစားပါတယ်နော် အသက်ကြီးတဲ့လူဝိုင်းနေတဲ့လူကနော်အသက်ငယ်တဲ့လူနုတဲ့လူကိုလေးစားပါတယ်ဆိုတဲ့စကားကိုအများပိဋကဂျားထဲမှာထုတ်ပြောတာနော်အဲ့တော့ငယ်တဲ့လူကိုလေးစားပါတယ်ဆိုတဲ့စကားကိုပြောနိုင်ဖို့ဆိုတာသိတော့မလွယ်လောက်ဘူးလူကြီးဆိုတာဘာဖြစ်ဖြစ်ကိုယ့်သူများလေးစားတာပဲခံကျင်တယ်ကိုကငယ်တဲ့လူကိုပြန်လေးစားမှာတော့အင်မတန်ဝန်လေးတယ်ငယ်တဲ့လူကိုပြန်လေးစားလိုက်ခြင်းအပြင်ကြီးတဲ့လူမှာဘာကုံသိခါထိခိုက်သွားတယ်နော်ထိခိုက်မှကြောက်တယ်လားတော်ဒီဖုန်းကြီးကတော့အနေနဲ့ပြောလို့ရှိပါတယ်အားလုံးကိုလေးစားဖို့မိဘကတော့သာသမီကိုလေးစားဖို့ဆရာကတပည့်ကိုလေးစားဖို့တပည့်ကလည်းဆရာကိုလေးစားဖို့ယူတည်ဖို့တော့လိုတာတော့ဘယ်တော့ဒါကတော့အထူးပြောနေဖို့မလိုလူတိုင်းသိတယ်အဲ့ဒါလိုပဲကြီးတဲ့သူကလည်းပဲငယ်တဲ့သူကိုလေးစားဖို့လိုပါတယ်အထင်မသေးသင့်ဘူးသူ့ကိုအထက်ကြီးကနေတင်စည်းပြီးတော့မောမောမမမပြောမဆိုသင့်ဘူးနော်အဲ့တော့အဲ့ဒီဒကာကြီးကိုလည်းအံ့ဩသွားတာဩဒကာကြီးကကိုယ့်ထက်ငယ်တဲ့သူကိုတော့မှလေးစားနိုင်တယ်ဆိုတော့အဲ့ဒီဒကာကြီးကအဲ့လိုလေးစားနိုင်တဲ့စိတ်ထားကိုပဲဒီဘုန်းကြီးကလေးစားပါတယ်နော်အင်မတန်စိတ်ကြီးသဘောထားကြီးတယ်ပါလားနော်ဒါလေးကိုလည်းအမှတ်တမ်းမထားသင့်ဘူးနော်လူလူချင်းမလေးစားရင်လောကကြီးပျက်စီးသွားလိမ့်မယ်လူငယ်တွေကိုမလေးစားဘူးလူငယ်တွေကိုအထင်သိမယ်လူငယ်တွေကိုနေရာမပေးဘူးအတိမမပြုတ်ဘူးဆိုရင်လူငယ်တွေစိတ်မှာနာကျင်မှုတွေရှိလာပြီးတော့လူကြီးတွေမကျင်တတ်တာကိုမှကျင်ရင်ဘာမှလုပ်ချင်လိမ့်မယ်အဲ့လိုလုပ်ချင်အပြင်သူ့ဘဝကိုလည်းပျက်စီးလိမ့်မယ်အဲ့တော့လောကကြီးကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုရင်ကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေတူဦးတူလေးစားပါလေးစားမှုကိုခံရတဲ့လူကစိတ်မှမနဲ့နေမလဲအင်မတန်ကျဉ်းတတ်တယ်ဗျအဲ့တော့အခုနကြီးတဲ့ဆရာကြီးကသူ့တပည့်ကိုလေးစားတယ်ဆိုတော့တပည့်စိတ်မှမနဲ့နေငါဆရာငါ့ကိုလေးစားတာနော်သူ့စိတ်ထားအင်မတန်ကြီးကြတယ်ဗျဆရာကိုသူထင်သေးသွားမှာလားမသေးဘူးနော်ဆရာကိုပိုတောင်မှလေးစားလာငါ့ကိုလေးစားတယ်ဆိုတဲ့ဆရာရဲ့လေးစားမှုကငါရထိုက်တဲ့လူမျိုးလို့ရပြီနော်ငါဆရာရဲ့လေးစားမှုကငါရနေတာလေပြည့်မသွားအောင်ငါမနဲ့လို့ပို့ပြီးတော့ကြိုးစားရလိမ့်မယ်ငါဆရာကလည်းငါပို့ပြီးတော့လေးစားမှုရှိရလိမ့်မယ်ငါကုံကလည်းပဲပို့ပြီးတော့လေးစားမှုရှိရလိမ့်မယ်ငါအရင်ငါထက်ပို့ပြီးတော့ယူသားတဲ့ညှတာတဲ့စိတ်နေသဘောထားပြောပုံစုပုံလည်းပဲပို့ပြီးတော့တင်မှုတဲ့နူးညံ့တဲ့ပြောပုံစုပုံမှုဖြစ်အောင်ငါကြိုးစားရအောင်မယ်နော်အဲ့လိုဖြစ်လာတော့နှစ်ဖက်စလုံးမှာတိုးတက်မှုရှိလာတယ်နော်အဲ့တော့အဲ့ဒီဆရာကြီးကိုဒီဘုန်းကြီးကမေးလိုက်သေးတယ်ဒကာကြီးကကိုယ့်တပည့်ကိုဘာဖြစ်လို့ဒီစားလာတော့ဒါမေးသင့်တယ်နော်ကြီးတဲ့သူဆရာကြီးကတပည့်ကိုလေးစားတယ်ဆိုတာဒါဖြစ်ခဲတဲ့ကိစ္စပါဖြစ်ခဲတဲ့ကိစ္စကြီးတခုဖြစ်နေတာဆိုတော့ဒါတိတိချာမေးမှတော့နော်စုံစမ်းမှတော့တိတိချာမေးကြည့်တော့ဘာပြောလဲဆိုတော့သူကတဲ့စကားကိုလှက်ပတ်ပြီးမပြောဘူးစကားအပူတွေမပြောဘူးရိုးရိုးသားသားဖြစ်မမမကျက်တယ်ပဲပြောတယ်နော်ညံ့ညံ့တရပဲပြောတယ်ကျက်တယ်ပဲပြောလို့နာအောင်ပြောတာမဟုတ်ဘူးနော်ခံသာအောင်ပဲအများအားပြောလိမ့်ဖြစ်တယ်အဲ့တော့အဲ့ဒါလို့ तू ကရိုးရိုးသားသားဖြစ်မမမစကားအပူတွေနဲ့လှက်ပတ်ပြီးမပြောတဲ့အတွက်ကြောင့်ပဲ तू အလေးစားပါလေအဲ့တော့အရင်ကလည်းမတူတော့ဘူးနော်အဲ့ဒီစကားလည်း तू ကထည့်ပြောတာအဲ့တော့အရင်ကလည်းမတူတော့ဘူးဆိုတော့သူပြောင်းလဲလာတာဘယ်လောက်ကြာလဲဒီကကြီးသတိထားမိတာဘယ်လောက်ကြာမလဲလို့မေးကြည့်တော့3နှစ်လောက်တော့ရှိပြီ။အဲ့ဒီ3နှစ်လောက်ကစာယူကတရားထုတ်လာတာ။ပို့ပြီးတော့သူကစိတ်ကတည်ငြိမ်မှုအေးချမ်းမှုရှိလာတယ်၊ရိုးသားမှုဖြောင်းမှမှုရှိလာတယ်၊တည်ကြည်မှုအေးချမ်းမှုတွေသူ့မှာရှိလာတယ်။အဲ့တော့ပတ်ဝန်းကျင်ကသူ့ကိုလေးစားလာတယ်။အဲ့ဒီလူကိုယ်တိုင်းလည်းပြောတယ်တတိတော်ကတဲ့အခုပတ်ဝန်းကျင်ရဲ့လေးစားမှုရတဲ့ကြောင့်ကိုယ့်ကိုယ်ကိုပူကျင်တတ်ပါလေ။သူနဲ့လုပ်ဖို့ကံနဲ့တရားသူ့ကြောင့်ဘယ်တော့မှထိခိုက်မှုညံ့မှုမရှိအောင်ဆုံးရှုံးမှုဆိုတာဘယ်တော့မှမရှိအောင်သူအဲ့ဒါကိုအမြဲတမ်းသတိထားတယ်သူစိတ်ထဲမှာလည်းပဲကိုယ့်အတွက်အကျိုးရှိပြီးသူများထိခိုက်သွားမယ့်ကိစ္စမျိုးလုပ်ချင်စိတ်မရှိတော့ဘူးမလုပ်ချင်တော့ဘူးအဲ့ဒါမျိုးလုပ်မိလို့ရှိရင်စိတ်ထဲမှာတအုံနေနေနဲ့ခုနကဟိုတကားကြီးပြောလို့ကိုယ့်ကိုယ်စားဖြစ်ရတယ်နော်ငါဒီလိုမတရားလုပ်ကြသူတော့တိတ်သွားတယ်နော်ငါတော့တော်တော်မြတ်သွားပြီသူတော့တော်တော်ထိခိုက်သွားတယ်ညံ့တယ်နော်ငါပေါ်မှာသူချိန်ကြရင်တစ်လှည့်လုံနိုင်တဲ့ခါမှာပြန်လုံးဥမှာပဲနော်ဘုံကျင်မှာငါမကောင်းကြောင်းနေပြောတော့မှာပဲအဲ့ဒါလို့တုံနေနေနဲ့တွေ့ရတာအင်မတန်စိတ်ပင်ပန်းပါလေနော်အခုတော့ရိုးရိုးသားသားဖြတ်မြတ်မမသူ့ကိုကိုဖို့ထဲ့သွေးပြီးတော့လုတ်တဲ့တဲ့ကြောင့်သူ့မှာအဲ့လိုတွေးစရာပူစရာမရှိဘူးအင်မတန်စိတ်အေးချမ်းနေနော်အဲနောက်အဲ့ဒီဒကာကြီးတွေကဘယ်လိုပြောလဲဆိုတော့ဒတိနဲ့နေထိုင်သွားလာပြောဆိုလုတ်ခိုင်းတဲ့ခါမှာတဲ့တတိရှိနေတဲ့အချိန်မှာဖြစ်ပေါ်နေတဲ့စိတ်နဲ့တတိမရှိတဲ့အခါမှာဖြစ်ပေါ်နေတဲ့စိတ်ကမတူဘူးတဲ့နော်တတိမရှိတဲ့အခါမှာစိုးရိမ်မှုကြောက်ကြမှုတွေများပြီးတော့ကိုယ်အမူအရာတွေကစတည်ကြည်မှုခံရမှုမရှိတော့ အထူးသဖြင့်ကိုယ့်ထက်ကြီးတဲ့လူတွေနဲ့ယာရုကြီးတဲ့လူပစ္စည်းဥစ္စာပို့ပြီးတော့ဖန်တာတဲ့လူဒီကြီးနဲ့တရားတဲ့ခါမှာသူတို့ရှိမှကိုယ်ကတင်ငယ်တယ်လို့ပဲဖြစ်နေတယ်အားငယ်နေကြောက်နေဒါဖြစ်ရဖြစ်နေပါတော့လူတိုင်းမှာတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ဆိုတာအနည်းနဲ့အများရှိပါတယ်ဘလောက်ယာရုကြီးကြီးဘလောက်တက်ဆန်ခန့်တာခန့်တာသူဟန်နဲ့မန်နဲ့တော့တင်းနေတာနည်းနည်းတော့ကြောက်တယ်နော်ဒါတိရှိနေချိန်မှာအဲ့လိုတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ကမရှိဘူးသူတစ်ပါးရဲ့အရှင်ဝါကကိုယ်ကမနှမ်းမှုဘူးတော့ကို့မှာတည်ကြည်မှုခံညာမှုအေးချမ်းမှုဟာရှိနေတယ်။သူတို့သုံးတဲ့အင်္ဂလိပ်စကားလုံးမှာထည့်ပြောရမယ်ဆိုရင်တော့သူ့မှာ dignity ရှိနေတယ်တဲ့။သူတစ်ပါးရဲ့အရှင်ဝါကိုယ်ကို overwhelm လုပ်တော့လို့မရဘူး။လွှမ်းမိုးတော့လို့မရဘူး။အဲ့တော့သူ့ကိုကိုကမလေးမစားဘောဘောမှာဆက်ဆံတာတော့မဟုတ်ဘူးနော်။နူးနူးညံ့ညံ့လေးဒီလေးစကားလေးဆက်ဆံတာတို့တော့ကိုယ့်စိတ်ထဲမှာတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းခံခံညံ့ညံ့လေးပဲ။ကြောက်စိတ်မရှိဘူး။ဟောတတိရှိနေလို့ရှိရင်ကြောက်စိတ်အေးမရှိဘူး။အဲ့ဒါအတိုင်းရေးကြည့်တာနော်။အဲ့တော့ကိုကကြောက်စိတ်မရှိဘဲနဲ့ဒီလိုစကားပြန်ပြောလို့ရှိရင်တစ်ဖက်သားလည်းကိုကိုပူပြတ်လေးသားတယ်ကို့အမူအရာကြောက်နေလို့ရှိရင်ကြောက်လေခြောက်လေဆိုတဲ့သဘောပဲနော်ဒါလူတဘာဝပါကြောက်တတ်တဲ့လူကိုပူပြတ်ခြောက်တတ်တယ်ကိုကမကြောက်လို့ရှိရင် तू ကလည်းကိုကိုမခြောက်တော့ဘူးအဲ့တော့ဆက်ဆံရေးကပူပြတ်ဓာတ်လူကြီးသူဖြစ်လာတယ်နော် तू ကလည်းကိုကိုလေးစားတယ်ကိုကလည်းသူ့လေးစားတယ်အဲ့ဒါလိုကို့ဘဝထဲမှာနင်းထိုင်သွိုင်းလာရင်ရတဲ့တလောက်တဏှာကြီးမှ9မိနစ်ပဲရတဏှာကြီးပြည်တိုင်းပြည်တိုင်း9မိနစ်လောက်ရမယ်ဆိုရင်အင်မတန်ကျုံရမှာနော်။အဲ့တော့တဏှာဤတိုင်းဤတိုင်းကိုယ့်ကိုယ်သတိထားလိုက်ပါ။အလုပ်ဘလောက်များများခဏတော့နေအောင်နေလို့တည်တာ။ငါ9မိနစ်လောက်ကလေးငါခေါင်းထဲမှာတင်းနေတာငါနှစ်ဖူးတွေတင်းနေတာငါဇက်ကြောတွေတက်လာနေတာ။အလုပ်ကဇောကလည်းလေဇက်ကြောတောင့်နေတာ။တူတူယောဂရှိလို့ဆိုပိုတည်တယ်။နှလုံးယောဂရှိလို့ဆိုရင်အလုပ်ဇောကလည်းလေနှလုံးခုန်တာတွေကမမှန်လေလေပဲအသက်ရှိမမှန်လေလေပဲအမောဖြစ်လာတယ်အမောဖောက်လာတယ်ကြက်လာတယ်။အဲဒီကကြီးကြောက်ဆိုအဲ့လိုကိုပြောတာ။တတိတော်ကနှလုံးမှာ infarct ဖြစ်ဘူးတဲ့။တရားမထုတ်လို့ရှိရင်လေယောဂအချိန်ကြီးကပူဆိုးလာတော့ဖြည်းဖြည်းအများကြီးတောက်ရတယ်။နေ့စဉ်အချိန်ရရင်ရတဲ့လောက်တတိကပ်ပြီးနေလို့ရှိရင်တော့ယောဂတက်တာပြီးဆေးတောက်ရတာနည်းပါလေ။တရားမထုတ်လို့မဖြစ်ဘူး။သူကတော့နေ့လည်နေ့ကင်းမှတရားမထိုင်ရင်တတိတော့ညနေမှအလုပ်ဆက်လုပ်လို့မရဘူး။နေ့လည်နေ့ကင်းမှခဏလေးတဏှာလောက်ဖြစ်ဖြစ်တရားထိုင်လိုက်ရမှညနေလောက်မှအလုပ်ကိုဆက်ပြီးလုပ်နိုင်တယ်။အဲ့ဒါလို့အလုပ်အင်မတန်များတဲ့တာဝန်အင်မတန်ကြီးတဲ့လူတွေဟာအလုပ်များတဲ့ကြားတွေကရတဲ့လောက်အချိန်လေးကိုကုတ်ကပ်ပြီးတော့ယူပြီးတော့နော်9မိနစ်ရရ10မိနစ်ရတရားထုတ်လာတဲ့အတွက်ကြောင့်သူတို့ဘဝမှာကြည်လင်မှုအေးချမ်းမှုပိုရှိလာတယ်နော်အဲ့တော့ခုနပြောသလိုပဲဒီဖြစ်ဒီခါမှာဒီလိုမလုပ်လို့မဖြစ်တော့ဘူးနော်အဲ့တော့ခုနပြောသလိုပဲ so we are going to have to learn to preserve our quality of life နော် quality of life ဆိုတာအထက်မှာစိတ်ကြည်လင်မှုအေးချမ်းမှုကိုပြောတာနော်အဲ့တော့စိတ်ကြည်လင်မှုအေးချမ်းမှုကို preserve လုပ်ရမယ်နော်ထင်းသိမ်းရလိမ့်မယ်အပြက်ခံလို့မဖြစ်ဘူးနော်တော့မရှိသေးရင်ရှိအောင်လုပ်ရမယ်စိတ်ကြည်လင်မှုအေးချမ်းမှုရှိအောင်လုပ်ရမယ်နော်တရားနဲ့အဲ့ဒီစိတ်ကြည်လင်မှုအေးချမ်းမှုရလာပြီဆိုရင်လည်းဒါလေးဟာအပြက်မသွားဘူးပို့ပြီးတော့တိုးတက်လာအောင်သူ့ကိုထင်းသိမ်းဆောင်ရှောက်ရလိမ့်မယ်ပြည့်စုံပြည့်ထောင်ရလိမ့်မယ်နော်အဲ့တော့ our quality of life in situations that are characterized by chaotic events နော်ဘယ်လိုအခြေအနေမျိုးမှာလဲအချင်းကြီးတွေအားလုံးအစဉ်ပြေနေလို့စိတ်အေးချမ်းအောင်နေရမှာလားဆိုတော့မဟုတ်ဘူးနော် chaotic event ဘယ်မှာဒါဖြစ်ပြနေတဲ့ကိစ္စတွေကြားထဲမှာနော်အဲ့ဒီလိုအချင်းကြီးကြားထဲမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရအောင်လုပ်ရလိမ့်မယ်လွယ်မလားဆိုတော့မလွယ်ပါဘူးနော်သို့တော့ကြိုးစားရင်မနဲ့နေမယ်ဖြစ်လာမှာပါဖြစ်နေတဲ့လူတွေအများကြီးရှိတယ်ဒီမြို့မှာလည်းရှိတယ်ဟိုမြို့မှာလည်းရှိတယ်ရန်ကုန်မှာလည်းရှိတယ်မန္တလေးမှာလည်းရှိတယ်ဒါဟာဒီဘုန်းကြီးစိတ်ကူးရင်ပြီးပြောနေတာမဟုတ်ဘူးတကယ်လုပ်နေတဲ့တရားဓမ္မတွေကသူတို့လုပ်နေတာကိုလာပြောပြတာကိုမှတ်သားပြီးတော့အခုဒီမှာရှိတဲ့တရားဓမ္မတွေလည်းပဲနီးယူနေအောင်အတူယူနေအောင်လုပ်ရင်ဖြစ်ပါလားဆိုတာကိုရုံကြည်ကြည်နဲ့ဖြစ်နိုင်တဲ့လောက်ကိုလုပ်အောင်အများကြီးလုပ်ဖို့မပြောဘူးနော်ဖြစ်နိုင်တဲ့လောက်ကိုလုပ်ပါဒီလိုလုပ်လို့ချက်ချင်းတရားသူရသွားမယ်လို့မဆိုးလို့ပါဘူးနော်လုပ်နေတဲ့လောက်စိတ်အေးချမ်းမှုကြည်လင်မှုရှိလာမယ်စိတ်အေးချမ်းမှုကြည်လင်မှုရှိလေလေပို့ပြီးတော့လုပ်နိုင်လေလေဖြစ်လာလိမ့်မယ်ဘဝအချိန်လေးကြောင့်စိတ်ရှုပ်ထွေးနေတရားထုတ်ဖို့မလွယ်ပါဘူးတရားထိုင်တော့မှစိတ်မကြည်သေးဘူးနော်အဲ့တော့ကိုယ့်ဘဝအချိန်လေးလည်းပဲပို့ပြီးတော့အစဉ်ပြေမှုရှိလာအောင်တရားနဲ့ပဲလုပ်မှရတပည့်တော်ဗျာစိတ်ကမကြည်သေးလို့တရားမထိုင်သေးဘူးဆိုရင်အတိတ်ဘေးကဘယ်လိုပေါက်မလဲသိလားတပည့်တော်နေမကောင်းသေးလို့စိတ်မတော့သေးဘူးလို့ပြောနေတူးနေတယ်နော်တပည့်တော်နေမကောင်းလို့ဗျာစိတ်မတော့ချင်သေးပါဘူးနေကောင်းသွားမှပဲစိတ်တော့မယ်လို့အဲ့လိုဆိုရင်ဒီစကားအတိတ်ပဲရှိပါမယ်ရောင်းမြန်ကြီးဖြစ်နေပြီနော်နေမကောင်းလို့သေးတော့ရတာပါနော် စိတ်မကြည်လို့နော်အလုပ်တွေများပြီးတော့အလုပ်တွေအစိမ်းမပြေလို့စိတ်မကြည်လို့စိတ်ရှုပ်လို့စိတ်ကလေးနည်းနည်းကြည်သွားအောင်စိတ်ချမ်းသာသွားအောင်တရားထုတ်ရမှာစိတ်ကြည်တဲ့အချိန်စောင့်နေမယ်ဆိုရင်ဘယ်တော့ဖြစ်လိမ့်မယ်သေဒီဖြစ်အောင်ဖြစ်တော့ဘူးနော်ဒီချစ်ဒီခါကြီးဟာကိုလိုလိုအစဉ်ပြေတာတွေအများအားဖြစ်နေတဲ့အချိန်ခါကြီးမဟုတ်တော့ဘူးအစဉ်မပြေတာတွေကအနည်းနဲ့အများနေတိုင်းတွေ့နေရမှာပါနော်အဲ့လို chaotic events တွေနော်ဘယ်မှာသာဖြစ်နေတဲ့ကိစ္စတွေကြားတယ်မှာပဲစိတ်ကြည်လင်မှုအေးချမ်းမှုရှိအောင်နီးလန်းကို we have to learn မဖြစ်မနေရှာရမယ်လေ့ကျင့်ရမယ်နော် chaotic times not only demand a greater ability to cope with stress နော်ဆိုတော့ chaotic times နော်ဖြစ်ချင်တယ်လို့ဖြစ်နေတဲ့အချိန်ခါကြီးမှာစိတ်ပင်ပန်းတယ်နော်စိတ်ပင်ပန်းတာကိုပဲ stress လို့ပြောတယ်နော်အဲ့ဒီစိတ်တင်မမှုကိုခံနိုင်ရှိအောင်ကြိုးစားတာကို cope လို့ခေါ်တယ် COPE cope နော်အဲ့တော့အဲ့လိုပင်မမှုကိုခံနိုင်ရှိအောင်အဲ့ဒီပို့ပြီးတော့အရေးချင်းအစွမ်းအစရှိဖို့လိုရုံနေမကဘူးနော် they also necessitate greater flexibility အခြေအနေကိုကြည့်ပြီးတော့ပြုပြင်ပြောင်းလဲနိုင်တဲ့ flexibility ရှိဖို့လည်းပဲပို့ရေးကြည့်ပါလေနော်ပို့ပြီးတော့ပြုပြင်ပြောင်းလဲနိုင်ရမယ်ဒီတုန်းကလူရုပ်လုပ်စဉ်တိုင်းပုံမှန်သွားလို့ရတယ်အခုချိန်မှာအချင်းချင်းကိုကြည့်ပြီးတော့ပြောင်းနေတဲ့အခါမှာချက်ချင်းပြောင်းနေရမယ်အရင်လိုမဟုတ်ပါလားလို့မြင်ယူမနေပါနဲ့အရင်လိုကတော့ဘယ်တော့မှဖြစ်မှာမဟုတ်တော့ဘူးအဲ့ဒီလိုပုံမှန်ဆိုတဲ့ချက်ကကုန်သွားပါဘူးဘယ်သူကမှလည်းအပြည့်တင်လို့မဖြစ်ဘူးတကဘာလုံးဒီလိုဖြစ်နေတာနော်အဲ့တော့ကိုကဒါကိုကြိုတင်ပြီးတော့မြင်ထားပြီးတော့အပေါ်စီးကနေကြည့်ပါကြည့်ပြီးတော့အချင်းတွေကတော့ပြောင်းနေတဲ့ချိန်ကြိုမတိပဲနဲ့ချက်ချင်းပြောင်းသွားမယ်အဲ့လိုဖြစ်လာတဲ့အခါမှာငါစိတ်ကတော့ငါရဲ့လုံနည်းကံကြီးရအောင်နော်စိတ်နဲ့စိတ်ထားကိုလည်းပဲချက်ချင်းပြင်နိုင်ရမယ်နော်လုပ်ပုံကံပုံကိုလည်းပဲချက်ချင်းပြင်နိုင်ရမယ်မပြင်းလို့မဖြစ်ဘူးနော်အရင်ခေတ်ကလူတွေရဲ့ဘဝကဘာနဲ့တူလဲဆိုတော့မြို့ပယထာလမ်းပေါ်မှာတွားနေတဲ့ယထာနဲ့တူနော်မြို့ပယထာလမ်းပေါ်မှာတွားနေတဲ့ယထာဟာပုံမှန်ဒီဥရာကထွက်တယ်နောက်ဆုံးပြန်လာရင်ဒီဥရာကြီးပဲပြန်ဆက်တာနော်ပုံမှန်နေတယ်အခုခေတ်လူတွေရဲ့ဘဝကခေစကားပြောတဲ့ကြောင့်ခင်ပြီးတဲ့ဥမာပဲပြလိုက်တော့မယ်နော်အခုခေလူတွေကဘွား hang glider စီးတာနဲ့တူပါလေနော်ကြားဘူးလားအဲ့ဒါမြင်ဘူးလားဆက်မပါဘဲနဲ့တောင်ပန်းကြီးကငှက်လို့တောင်ပန်းကြီးလှုပ်ထားတဲ့နော်အဲ့လိုတောင်ပန်းကြီးကိုစီးရတဲ့ခင်နဲ့တူတယ်ဆက်မပါတဲ့ကြောင့်လူကြီးနဲ့ဘက်ကိုချက်ချင်းသွားလို့မရအောင်နော်လေချောင်းလေးကိုကြည့်ပြီးတော့အစင်ပြေတယ်လို့ကြည့်ပြီးတော့ခုံပြီးတော့တက်သွားလိုက်လေချောင်းလေးနဲ့တက်နေရှင်ဝဲလို့ရတယ်တဖြည်းဖြည်းနဲ့ဝဲဝဲနဲ့အမြင့်ကိုတက်လို့ရတယ်ပြီးမှကိုလိုတဲ့ဘက်ကိုဥတီပြီးတော့ထိုးချလိုက်ရင်ရောက်သွားနိုင်တယ်နော်အဲ့တော့အဲ့လိုဖြစ်မျိုးဖြစ်နေပါလေလေချောင်းကိုအင်မတန်အကဲခါရလိမ့်မယ်ဘဝကြီးအချိန်ကြီးခေတ်အခါအချိန်ကြီးကိုအင်မတန်ကဲခါရလိမ့်မယ်အဲ့လိုကဲခါပြီးတော့အစင်းပြေလို့တည်ပြီးတော့နေသွားမှဖြစ်တယ်ငါလုပ်ချင်လို့မဖြစ်ပါလားလို့စိတ်ညစ်နေလို့မဖြစ်တော့တဲ့ဖြစ်ပါတော့ခေတ်ခါကိုလည်းနားလည်ဖို့လိုတယ်အစဉ်ပြောင်းနေလို့ရှိရင်တော့နည်းနည်းအစဉ်ပြေမှုကပုံများလာပါလိမ့်မယ်နော် digging ourselves in is no help digging in ဆိုတာကကတုတ်ချင်းတူးပြီးတော့အခိုင်အမာခြေကုပ်ယူထားတာရှေ့ခေတ်တုန်းကအလောက်ကနေတစ်ခုကိုတေချာလေးဖန်တီးပြီးတော့အခိုင်အမာနေလို့ရတယ်ဒီအလုပ်လေးနဲ့ဒီတစ်သက်ပဲဒီအိမ်မှာဒီတစ်သက်ပဲတစ်သက်တည်းမကောက်သားစီမြည်စက်တောင်းနေလို့ရတယ်အခုခေတ်ကဒီလုံငန်းနဲ့ဒီတက်ဆိုတာမျိုးကဖြစ်ဖို့ခင်းရင်းတယ် digging in ဆိုတာမဖြစ်တော့ဘူးအချိန်ကြီးပြောင်းရမယ်နေရာရှိရမယ်အလုပ်ကိုင်းနဲ့ပြောင်းတင်ပြောင်းရမယ်နော်အခုဒါဘဝတော့မှဖြစ်နေတာကိုပြောတာနော်ဒီခွန်ကြီးနဲ့ကြောင်းနေပဲတင်ရင်းတော်တော်များဆိုရင်အလုပ်ကိုင်းကတော့ပြောင်းကုန်မပြောင်းလို့မဖြစ်တော့ဘူးစောင့်နေနေကုန်စင်းလုံးနေနေအမိလိုက်နေရတာ The ability to change and respond is crucial.ပြောင်းလဲနိုင်နိုင်တဲ့ပြောင်းလဲနိုင်တဲ့အခြေချင်းအခြေအနေနဲ့ကန့်ညီအောင်ပြုပြင်နိုင်တဲ့အခြေချင်းဟာအင်တာအရေးကြီးတယ်နော် along with imagination and farsightedness as prerequisites for taking preventive action ရှိမှဘာဖြစ်လာမလဲဆိုတာကြိုးပြီးတော့မှန်းပြီးတော့အခက်ခဲတွေရှိလာရင်ဘယ်လိုလုပ်မလဲဆိုတာကြိုတင်ပြီးတော့လေ့လံကြရအောင်ရနိုင်တယ်လို့ပေါ့နော်မှန်းနိုင်တယ်လို့မှန်းပါကြရအောင်စိတ်ကူးကောင်းဖို့လိုတယ်အမြော်မြင်ရှိဖို့အများကြီးလိုတယ်
We are going to have to learn
to sit at a table of life that has uneven legs.
Table sura sa wae ubyara no. Leg sura ga wae ye chira ubyara no.
Uneven sura atu shi mi ni da ubyara. Wae chira o le chang wa ta chang ma atu shi mi ni lo shi ba ne ni. Wae ya saung bro thi lai da ne hlou ma no. အခုလူတွေရဲ့ဘဝအဲ့ဒီဇပွဲကြီးနဲ့တူကျွန်တော်တို့တခြားဘဝမကြီးဘူးနော်အဲ့ဒီဇပွဲပေါ်မှာတားကြရတယ်ပြင်ထားတယ်ထိုင်စားတော့မှာနော်ဘယ်လိုလုပ်ရမလဲအင်မတန်သတိထားမှရသတိမထားလို့ရှိရင်ထိလိုက်ရင်လှုပ်သွားမှာဆောင်းသွားလိမ့်မယ်နော်အဲတော့ those who are able to enjoy the food of life undaunted will possess the genetic philosophical and strategic foundation for these times.ဒီခေတ်ဒီကမှာအဲ့ဒီဘဝဆိုတဲ့ခမင်းကိုအဲမလွဲမသွေစားမဲ့လူတွေဟာတင်ကိုညာလက်ရှိရမယ်အတိအခေါ်လက်ရှိရမယ်လုံကြီးလုံဟန်ကိုလည်းပဲတိတိခရခံကံမှာလေ့လာထားရမယ်ဒါကြောင့်အခုခေတ်အထူးသဖြင့်လူငယ်တွေပြောနေတာပေါ့ပေါ့နေလို့မရတော့ဘူးနော်အစွမ်းစားတွေအများကြီးထွက်လိမ့်မယ်အကြံဉာဏ်တွေအများကြီးထွက်လိမ့်မယ်အလုပ်တွေကိုအမျိုးမျိုးလုပ်ရလိမ့်မယ်နော်လုပ်ကြည့်ရမယ်အမျိုးမျိုးစားမလို့ကြည့်ရမယ်ပြီးမှကိုယ်နဲ့အဆင်ပြေတာလေးတွေ့ရင်တွေ့တယ်အဲ့ဒီအစဉ်ပြေတာလေးနဲ့တွေ့ရင်တော့မှဒါလေးနဲ့ငါတစ်သက်လုံးနေရတော့မယ်လို့တော့မပြောလဲနဲ့ပြောင်းတဲ့ရင်ပြောင်းရအောင်ပါပဲဆိုတော့အခုခေတ်ကနေရာတနေရာရလို့ဒီကလထိုင်မှာမြင်အောင်ထိုင်မယ်ဆိုလို့မရတော့တဲ့ခေတ်ဖြစ်သွားပြီနော် They will know that they can expect no ordered conditionordered condition ဆိုတာစီကံကြတကြလေးဖြစ်တာနော်ပုံမှန်လေးဖြစ်တာဟောစီကံကြလေးပုံမှန်တရားလေးဖြစ်နေတဲ့အခြေအနေမျိုးဟာညှော်လင့်လို့မရတော့ဘူး they can expect no ordered condition စီကံကြပုံမှန်တရားဖြစ်နေတဲ့အခြေအနေမျိုးကိုညှော်လင့်လို့မရတော့ဘူးဆိုတာ they will know သူတို့သိလိုက်ရင်ပြီးအောင်ပြောတော့မှာလေနော်ဒါကြောင့်ဒကာကြီးတို့အလုပ်တွေအများကြီးတယ်အခြေအနေတွေလည်းပဲအပြောင်းအလဲတွေအံတမ်းများတယ်။ဘာဖြစ်မယ်ဆိုတော့လည်းပဲမပြောတတ်တော့ဘူး။အဲ့တော့စိတ်တည်ပင်ပန်းတယ်၊သိချင်းရတယ်။အဲ့လိုစိတ်ပင်ပန်းဆင်းရဲကြတယ်၊ကြုံတွေ့နေရတဲ့အခါမှာဒီလိုကြုံတဲ့နေရာမှာကြုံတယ်လို့ဒိဋ္ဌိလေးနဲ့ကပ်ပြီးနေရလေးချင်းကိုမလောက်ရင်မဖြစ်တော့ဘူး။ဒီလိုလောက်ပြီးတော့နည်းနည်းလေးဖြစ်ဖြစ်စိတ်အေးချမ်းမှုကြည်လင်မှုရအောင်နေသွားမှလား။ကိုချမ်းသာစိတ်ချမ်းသာနဲ့ကိုယ့်ဘဝကိုအတိတ်ရှိရှိရည်ရှိနေသွားလို့ရတယ်နော်။ဒီလိုလောက်ရင်လည်းပဲအဲ့ဒီနဲ့ဉာဏ်ကြည့်ရလို့ရှိရင်ငါ့ဘဝမှာဘာအရေးကြီးလဲဆိုတာကိုပို့ပြမြင်လာပါလိမ့်မယ်။အခုစိတ်အင်တိုင်းရှုပ်နေတဲ့တကားကြီးတွေဟာဘာဖြစ်လို့စိတ်တလောက်ရှုပ်နေလဲသိလား။အရေးကြီးတာကိုအရေးကြီးတာမှလည်းမသိဘူး။အရေးမကြီးတာကိုအရေးမကြီးတာမှလည်းမသိဘူး။မသိဘဲနဲ့အရေးကြီးတာတွေကိုအရေးမကြီးတာတွေကိုရောလိုက်ပြီးတော့အားလုံးကိုပဲအရေးကြီးတယ်ထင်နေကြလို့တလောက်စိတ်ရှုပ်ပြီးတလောက်စိတ်ပြန်နေတာပါ။အဲ့တော့ကိစ္စတွေကိုတေချာဉာဏ်လေးနဲ့နည်းနည်းနည်းနည်းသုံးသပ်ကြည့်ပြီးတော့အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှတိသွားလိမ့်မယ်။အရေးမကြီးတာကိုအရေးမကြီးတာမှတိသွားလိမ့်မယ်နော်။အဲ့တော့အရေးမကြီးတဲ့ကိစ္စလောက်အသေးမွှားလေးနဲ့ကိုယ်စိတ်ကိုခဏခဏသိချင်းမခံတော့ဘူး။အဲ့တော့အခုနဟိုတကာကြီးကိုပြောကြည့်ပါနော်။ဦးဝင်းညက်နော်။ကိုယ်စိတ်ကမှတောကများနေဆရာပြက်ကလေးကငါဘယ်ကိစ္စနဲ့တောကများနေဆိုတော့နံပါတ်1 2 3 4 5 6 7 8 9 10ထိုးပြီးတော့ရေးချကြည့်တာပါရေးချတော့ပြန်စမ်းစားကြည့်ပါဒီကိစ္စအတွက်ငါဘယ်လောက်ကြာပါလဲသိချင်းနေလားဘယ်လောက်ပူနေတာဘယ်လောက်ကြာပါလဲဒီကိစ္စကိုအရှင်းပြအောင်ငါဘယ်လိုမျိုးနဲ့လုပ်ရလဲဘယ်သူနဲ့တိုင်ပင်ရရဘယ်လိုပြောလိုက်အရှင်းပြသွားမလဲမိလန်းရှာလိုက်ပါခက်ခါတလဲလဲမပြီးနိုင်အောင်တွေးနေတာကပို့ပြီးတော့အင်အားကိုကုန်ခန့်သွားစေမတွေးလို့မဖြစ်ဘူးတွေးတယ်တွေးတဲ့ခါမှာရေးချလိုက်တော့အရေးမကြီးရင်လည်းပဲအရေးမကြီးဘူးဆိုတဲ့ကွက်လက်ကူအခန့်ကဏ္ဍနှစ်ခုထားပါနော်အရေးကြီးတဲ့ကိစ္စနဲ့အရေးမကြီးတဲ့ကိစ္စထားပြီးတော့အရေးမကြီးတဲ့ကိစ္စကိုအရေးမကြီးတဲ့ဘက်ကိုပြောင်းပေးလိုက်ပါနော်အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှန်သိပြီးတော့ဦးစားပေးပြီးတော့သူ့ကိုတေချာလုပ်လိုက်ပါနော်အဲ့တော့ဒီလိုအရေးမကြီးတာနဲ့အရေးကြီးတာကိုခွဲနိုင်ရင်ကိုပဲနည်းနည်းစိတ်သက်သာရသွားပါလိမ့်မယ်နော်အဲ့တော့တချို့ကိစ္စတွေကကိုကထိုင်တွေးနေတာနဲ့ပဲကိုပင်ပန်းနေတာပါထားလုပ်လိုက်ရင်လည်းပဲပြီးသွားတာပါပဲအဲ့တော့လုံးလုံးဖြစ်တဲ့ကိစ္စကိုချက်ချင်းထားလုပ်လိုက်ပါပြီးသွားရင်သူ့ကိုကောင်းတော့မှထားကြရမလို့တော့ဒါပြီးသွားပြီရှင်းသွားပြီ။ကောင်းနေအောင်ထုတ်လိုက်တော့နော်။အဲ့တော့ပြဿနာဟာဒီတိုင်းတွေ့ရမှာပါ။ပြဿနာကိုဖြေရှင်းနေရတာဟာဘဝမှာပုံမှန်လုပ်နေရတဲ့အလုပ်ပဲနော်။အဲ့တော့ပြဿနာဖြေရှင်းရတာငါ့အလုပ်ပဲ။ပြဿနာကိုကြောက်ပြီးတော့တွေးပြီးတော့သိနေနေဖို့မဟုတ်ဘူး။
ကိုမအရင်ချင်းရှိတော့လုံနိုင်တဲ့လောက်လုပ်ပါနော
်
ကိုမျောလင်းတဲ့လောက်တော့ရရင်လုံးပြီးတော့ဖြစ်မှာမဟုတ်ဘူးနင်တဲ့လောက်ပဲတာဝန်ယူတော့လုပ်ပါပြီးရင်တစ်ခါတည်းမင်းမင်းပြော့ပြော့နေနေအောင်လည်းကြိုးစားပါနော
်
အချိန်ကြီးကြီးပြက်နာတွေကောင်းနေမှာတင်မထားပါနဲ့ညနေပဲကြရင်တိတ်အေးအေးလေးနဲ့အဲမိသားစုနဲ့ပြောစရာရှိတာပြောပြီးတရားကိုထိုင်ပြီးအောင်တည်အောင်အလုပ်ဘလောက်များများအချိန်ကိုယူလိုက်ပါကတင်းစားတောင်ဖတ်တဲ့ပြင်နေရောလောက်ချင်းကုန်သွားတယ်။မဂဇင်းတောင်ဖတ်တဲ့ပြင်တနိုင်းတနိုင်းလောက်ကုန်ကုန်သွားမှာနော်။တယ်လီဗီရှင်းတစ်ခါထိုင်ကြည့်ရင်ဘလောက်ကုန်လဲ။အများကြီးကုန်တယ်နော်။ဒီဓာရီအတွက်တော့မှအချိန်ပြင်းနေသေးတာပဲ။အဲ့တော့တရားအတွက်လည်းပဲရအောင်ချင်းယူပါ။ကြာလို့ရှိရင်တရားကပဲဆွဲခေါ်သွားပါလိမ့်မယ်နော်။တရားအထုတ်နေတဲ့သူဖို့ကိုတရားအထုတ်ဖို့အချိန်ရအောင်တရားကပဲအချိန်ရှာပေးပါလိမ့်မယ်။ခဏနားအောင်နော်